Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ညချမ်းဖြစ်ပါစေရှင်။ဝါရှင်တန်မြို့တော် VOA American အတန်းကနေ2019ခုနှစ်စက်တင်ဘာလ29ရက်ဗုဒ္ဓဟူးနေ့ညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းနိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ဒီနေ့ညအတွက်အစီအစဉ်မူကတော့ကျွန်မခင်ယူသေးပါရှင
်ကျွန်တော်အောင်လင်ဦးပါဒီညနားဆင်မဲ့သတင်းတွေထဲမှာတော့မြောက်ကိုရီးယားကဗန်လုံငန်း၈ခုနဲ့ဗန်ရာရှိ26အုပ်တို့ပေါ်ပြစ်မှတ်ထားအရေးယူတက္ကမှုအသစ်တွေချမှတ်လိုက်ကြောင်းအမေရိကန်ဗန်နိုင်ဝင်ဌာနကကြေညာပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်မှာကြုံရတဲ့အခြေအနေတွေကိုအမြန်ဆုံးဖြေရှင်းဖို့နဲ့ဒေသတွင်းအချမ်းဖက်ဝါဒပြန့်နှံ့မဲ့အန္တရာယ်တွေရှိနေတဲ့အကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကသတိပေးပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့သူကြေညာပေးတော့မှာပါ
ဟုတ်ကဲ့ပါရှင်ရခိုင်မြောက်ပိုင်းပြည်ပခန့်တွေကြောင့်အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထွက်ပြေးခဲ့ကြတဲ့ဒုက္ခသည်တွေပြန်လည်စစ်စစ်လက်ခံနိုင်မှုအတွက်အလေးပေးဆောင်ရွက်နေတယ်လို့လူဝင်မှုကြီးကြပ်ရေးနဲ့ပြည်နယ်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်ကြီးကပြောပါတယ
်ဒီဘင်္ဂလားဒေ့ရှ်နဲ့မြန်မာသဘောတူထားတဲ့အချက်ဒီမှာမူတည်ပြီးတော့ဆောင်ရွက်ဖို့အတွက်ဖွဲ့စည်းပြီးဖွဲ့ပြီးတော့ဆောင်ရွက်မယ်ပေါ့နော်ဒါဒီကိစ္စကြီးဆွေးနွေးကြတာပါခင်ဗျာအကြံဉာဏ်
ပဲသက်သက်မြင့်မြတ်ချက်အပြည့်စုံကိုမကြခင်နားဆင်ရပါမယ်တခါဒီရခိုင်ပြည်နယ်အတွင်းအစံဖတ်မှုတွေဖြစ်ရတဲ့အကြောင်းရင်းတွေကိုအမြန်ဆုံးဖြေရှင်းကင်ွယ်ဖို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကတိုက်တွန်းပြောဆိုလိုက်တဲ့အကြောင်းအပြင်ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီတည်ထောင်တဲ့ဒီ29နှစ်ကြောင့်နှစ်ပတ်လည်အခမ်းအနားတွေဒီနေ့ကျင်းပတာနဲ့ပတ်သက်ပြီးတော့လည်းတင်ပြပေးသွားမှာပါအခုတော့အရင်ဆုံးနောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုကိုအောင်လင်ဦးနဲ့မတ်တင်ကြီးထတ်တို့ကတလဲပြောပြပေးသွားပါမယ်ရှင
်မြောက်ကိုရီးယားနိုင်ငံကဗန်လုံငန်း၈ခုနဲ့ဗန်ရာရှိ26အုပ်တို့ပေါ်ပြစ်မှတ်ထားအရေးယူဒဏ်ခတ်မှုတစ်တွေချမှတ်လိုက်ကြောင်းအမေရိကန်ဗန်နိုင်ဝန်ကြီးဌာနကကြေညာလိုက်ပါတယ်လူမျိုးများထိခိုက်ဒေချီစီမဲ့လက်နက်တွေနဲ့ပဋ္ဌိန်းတံမစ်ဆိုင်တုံးအစီအစဉ်တွေအတွက်နိုင်ငံကဗန်နိုင်စနစ်ကိုအသုံးချနေတဲ့မြောက်ကိုရီးယားနိုင်ငံသားတွေကိုပြစ်မှတ်ထားဒဏ်ခတ်ဖို့ရည်ရွယ်တာဖြစ်ကြောင်းလည်းဗန်နိုင်ဝန်ကြီးဌာနရဲ့မနေ့ကကြေညာချက်မှာဖော်ပြခဲ့တာပါကိုရီးယားချင်းစမှာနျူကလ িয়ার ကင်းစင်ရေးနဲ့ငင်းချမ်းရေးအတွက်အမေရိကန်ရဲ့ရည်မှန်းချက်တွေကိုအောင်မြင်အောင်အကောင်အထည်ဖော်နိုင်ရေးမြောက်ကိုရီးယားကိုအထူးကြံပြန်အောင်လုပ်မယ်မဟာဗျူဟာရတိုးမြင့်ဆောင်ရွက်လိုက်တာဖြစ်တယ်လို့ကုလသမဂ္ဂလူညွန်ရေးကောင်စီဆုံးဖြတ်ချက်နဲ့အညီဆောင်ရွက်ခဲ့တာလို့လည်းဗန်နိုင်းဝန်ကြီးစတီဗင်မနူချင်ကပြောဆိုလိုက်ပါတယ်။အားဖြင့်လည်းဟိုက်ဒရိုဂျင်ဘုံလို့ယုံကြည်ရတဲ့အနုမြူဘုံစမ်းသပ်မှုတွေလောက်ကပ်ပြီးနောက်မှာပဲဒီလမ်းစမ်းမှာလူညွန်ရေးကောင်စီကမြောက်ကိုရီးယားပေါ်တက္ကသိုလ်တွေချမှတ်လိုက်တာပါ။တက္ကသိုလ်တွေအရမြောက်ကိုရီးယားရဲ့စွမ်းအင်နဲ့လောင်စာတင်သွင်းမှုတွေကိုအကြီးအကျယ်ဖျက်ဆီးခံရမှာဖြစ်ပါတယ်။မြောက်ကိုရီးယားကတော့ကုလသမဂ္ဂရဲ့တက္ကသိုလ်တွေကမြောက်ကိုရီးယားလူထုအတွက်အသက်ရှူပေါင်းမရှိအောင်လုပ်တဲ့လုပ်ရည်အဖြစ်ရှုတ်ချကြောင်းတုံ့ပြန်ခဲ့ရပါ။မနေ့ကအမေရိကန်ဗန်နိုင်းဝန်ကြီးဌာနရဲ့တက္ကသိုလ်တွေချမှတ်လိုက်တဲ့မြောက်ကိုရီးယားနိုင်ငံသား26ဦးဟာပြည်ပနိုင်ငံတွေမှာနေထိုင်နေကြပြီးမြောက်ကိုရီးယားဗန်တွေအတွက်အကျိုးဆောင်ပေးနေသူတွေဖြစ်ပါတယ်။ဒီထက်က19ဦးကတော့တရုတ်နိုင်ငံမှာနေထိုင်ပြီးရုရှားမှာ3၊လီဗျားနဲ့အာရဗ်စော်ဝါများပြည်တော်စု UAE မှာ2ဦးစီတည်တည်နေထိုင်ကြပါတယ်။
အာဖဂန်နစ္စတန်နိုင်ငံတွင်တာလီဘန်တပုံတွင်နှင့်ရှီမီတိုနောက်မဆုတ်သောအခြေအနေကိုကြော်လွှားနိုင်ရေးအမေရိကန်ဘက်ကမဟာဗျူဟာသစ်ချမှတ်ဆောင်ရွက်နေတာနဲ့အတူအမေရိကန်အနေနဲ့အာဖဂန်နိုင်ငံတွင်တိုက်ခိုက်မှုတွေကိုဆွတ်လွှတ်မှာမဟုတ်ဘူးလို့ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကဒီကနေ့ကာဘူးမြို့တော်မှာပြောဆိုပါတယ်။လက်တွေ့အခြေအနေပေါ်မူတည်ချင့်ကပ်မဲ့အမေရိကန်ရဲ့တောင်အာရှရေးရာမဟာဗျူဟာသစ်ကအာဖဂန်နစ္စတန်ကိုပို့ပြီးတော့အထောက်အကူဖြစ်စေမယ်လို့လည်းကာကွယ်ရေးဝန်ကြီးကပြောပါတယ်။အမေရိကန်ကာကွယ်ဝင်ကြီးကာဘူးမြို့တော်ကိုဆက်ရောက်ပြီးနိုင်ပိုင်းအချာမှာပဲကာဘူးနေစိတ်ကိုဒုံးလက်နဲ့နဲ့ပြစ်ခတ်တိုက်ခိုက်ခံရတာကြောင့်လူ၅ဦးထိခိုက်ခဲ့ရပါတယ်။ဒီတိုက်ခိုက်မှုကိုတာလီဘန်တို့ကသူတို့လက်ချက်ဖြစ်တယ်လို့လည်းထုတ်ဖော်ပြောဆိုပါတယ်။တချိန်တည်းမှာပဲကာဘူးမြို့တော်ကိုရောက်ရှိနေတဲ့မြောက်အတ္တလန္တိတ်စစ်ဆေးချုပ်အဖွဲ့ NATO ရဲ့အကြီးအကဲ John Stodden ဘက်ကလည်း NATO အဖွဲ့ရဲ့အလားတူပိုင်းဖြတ်ချက်ကိုအခိုင်အမာကတိပြုပြောဆိုပါတယ်။ပြီးခဲ့တဲ့လကကြီးညာခဲ့တဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အာဖဂန်ဆိုင်ရာအစည်းအဝေးမှာတော့တာလီဘန်တပုန်နေနဲ့ရှီမတိုးနောက်မဆုတ်တာအခြေအနေကိုဖြည့်ဆည်းရင်းမှာအထောက်အကူဖြစ်စေဖို့အိန္ဒိယလိုဒေသရင်းနိုင်ငံတွေဘက်ကပို့ပြီးတော့ပါဝင်လာဖို့ညွှန်မှန်းထားတာဖြစ်ပါတယ်။အိန္ဒိယနိုင်ငံခီးစဉ်နဲ့ဆက်တင်လိုက်တဲ့ကာကွယ်ရေးဝန်ကြီးမက်တစ်ရဲ့တောင်အာရှခီးစဉ်အတွင်းဒုတိယမြောက်နိုင်ငံဖြစ်တဲ့အာဖဂန်နိုင်ငံမြို့တော်ကာဘူးကိုဒီကနေ့ရောက်တာပါ။အိန္ဒိယနိုင်ငံမြို့တော်နယူးဒေလီကိုရောက်ရှိစဉ်မှာလည်းအမေရိကန်ကာကွယ်ရေးဝန်ကြီးကအာဖဂန်ရဲ့အိန္ဒိယရဲ့ဆောင်ရွက်ချက်တွေကိုချီးကျူးကြောင်းပြောဆိုခဲ့သလိုအာဖဂန်နိုင်ငံတွင်ဒီမိုကရေစီတည်ငြိမ်ရေးနဲ့လူချုံရေးကိုမြှင့်တင်ပေးနိုင်ဖို့နောက်ထပ်ဆောင်ရွက်မှုတွေကိုလည်းကြိုးဆိုတဲ့အကြောင်းပြောဆိုခဲ့ပါတယ်။အာဖဂန်နိုင်ငံကိုအိန္ဒိယတပ်ဖွဲ့တွေဆေးလွတ်မှာမဟုတ်ပေမဲ့လို့အာဖဂန်အစိုးရနဲ့ပူးပေါင်းဆောင်ရွက်မှုတွေခိုင်မာအောင်လုပ်သွားမယ်လို့အိန္ဒိယကာကွယ်ရေးဝန်ကြီးကလည်းပြောဆိုခဲ့ပါတယ်ရှင်။
အမေရိကန်ပြည်သူအယ်ဘာမာပြည်နယ်က တက်လက်တော်မှနေရာအတွက် Republican Party ကိုယ်စားလှယ်အကျိုးရွေးကောက်ပွဲမှာအယူအဆပြင်းထန်တဲ့ Conservative Party တရားသူရည်ဟောင်း Ryan Moore ကသမ္မတကထောက်ခံမှုရရှိထားတဲ့လက်ရှိထက်လွတ်တော်မှတ်ကိုအနံ့ရရှိသွားပါတယ်။ထက်တော်မှာသမ္မတ Donald Trump ရဲ့မူဝါဒတွေကိုအကောင့်တဲ့ဖော်ရေးတွန်းအားပေးနိုင်မယ်လို့မြင်နေကြတဲ့ Luther Strange ကိုအနံ့ရလိုက်တဲ့အတွက်သမ္မတ Republican Party ခေါင်းဆောင်တွေအတွက်တော့ကြီးမားတဲ့ထိုးနှက်ချက်တစ်ခုလည်းဖြစ်ခဲ့ရတာပါ။တရားရုံးရဲ့ညွန်ကြားချက်တွေကိုမလိုက်နိုင်တဲ့အတွက်ပြည်နယ်တရားရုံးချုပ်တရားသူကြီးဖြစ်ကနေအချိန်တန်နဲ့ဖျက်ရှားခံရဖို့တဲ့တရားသူကြီးဟောင်းမိုးကတော့အစိုးရရဲ့မူဝါဒတွေကိုဆန့်ကျင်သူလိင်လူချင်းလက်ထက်ခွင့်ကိုဆန့်ကျင်လှုပ်ရှားနေသူတူလည်းဖြစ်ပါတယ်။ Republican Party ဝင်ကဩဇာအရှိန်အဝါရှိသူတွေရဲ့ထောက်ခံမှုရထားတဲ့ Strange တရားသူကြီးဟောင်းကရွေးကောက်ပွဲမှာ55ရာခိုင်နှုန်း45ရာခိုင်နှုန်းနဲ့အနိုင်ရလိုက်တာပါ။ Territory အမှတ်ဟောင်း Jet Session ရှင်းနေချုပ်ဖြစ်တာဝန်ယူခဲ့ပြီးတဲ့နောက်လက်လက်သွားတဲ့နေရာမှာယာယီတာဝန်ယူထားတဲ့ Territory အမှတ် Strange ကိုတော့သမ္မတ Trump နာမကထက်လွတ်တော်လူများစုခေါင်းဆောင် Mitch McConnell ကလည်းအခိုင်အမာထောက်ခံမှုပေးထားပါတယ်။ထက်လွတ်တော်မှာဟန်တာတွေဖြစ်လာနိုင်တယ်လို့ဒီဇင်ဘာလရဲ့ထက်လွတ်တော်မှနေရာအတွက်ရွေးကောက်ပွဲမှာပြန်သက် Democratic Party ကကိုယ်စားလှယ် Doug Jones ကိုနိုင်မမလားဆိုပြီးစိုးရိမ်မှုတွေရှိနေကြမှာပဲ Republican Party ကထင်ရှားသူတွေကသူ့ကိုထောက်ခံမှုပေးထားကြတာပါ။အချို့ရွေးကောက်ပွဲရှုံးနေရောထက်လွတ်တော်မှ Strange မင်းညာကအတိမပြုလက်ခံခဲ့ပြီးတဲ့နောက်မှာတော့သမ္မတ Trump နဲ့လူများစုခေါင်းဆောင် McConnell တို့ကလည်းအနိုင်ရခဲ့တဲ့မိုးကိုချီချူးစကားပြောကြားခဲ့ကြပါတယ်။
ကာရေဘီယံဒေသကအမေရိကန်ပိုင်နယ်တွေမှာဟာရီကိန်းမုန်တိုင်းတွေရဲ့ထန်းချောင်းအကြီးအကျယ်ပျက်စီးရမှုတွေအပေါ်အစိုးရရဲ့တုံ့ပြန်ကင်တွယ်မှုတွေနဲ့ပတ်သက်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့အစိုးရအဖွဲ့ဝင်တွေကကာကွယ်ပြောဆိုကြပါတယ်။ဟာရီကိန်းမာရီယာကြောင့်ပေါ်တူရီကိုနဲ့အမေရိကန်ပိုင်ဗာဂျင်အိုင်လန်တို့မှာအကြီးအကျယ်ပျက်စီးခဲ့ရပြီးဒေသနှစ်ခုလုံးကအခက်ကြုံနေရတဲ့ပြည်သူတွေကိုအစိုးရဘက်ကတတ်နိုင်သလောက်ဆောင်ရွက်နေတယ်လို့အမေရိကန်သမ္မတထရန့်ကမနေ့အင်္ဂါနေ့တုန်းကသတင်းထုတ်တွေကိုပြောပါတယ်။အမေရိကန်ပိုင်နယ်တွေဖြစ်တဲ့ပေါ်တိုရီကိုနဲ့အမေရိကန်ဗာဂျင်အိုင်လန်တို့မုန်တိုင်းတံတင်ပြီးသတင်းတစ်ပတ်လောက်အကြာမှာသမ္မတကအခုလိုပြောတာပါ။အမေရိကန်ပိုင်နယ်နယ်တွေကမုန်တိုင်းတံတင်သူတွေကိုကူညီတာမှာအမေရိကန်အစိုးရနဲ့စစ်တပ်တို့ကအားထည့်ဆောင်ရွက်ခဲ့တယ်လို့သမ္မတကပြောဆိုပြီးဒီဆောင်ရွက်ချက်တွေကိုပြည်သူတွေကအသိအမှတ်ပြုထားတဲ့အကြောင်းလဲသမ္မတကပြောပါတယ်။ပေါ်တိုရီကိုနဲ့အမေရိကန်ဗာဂျင်အိုင်လန်တို့ကိုတွားရောက်မယ်လို့လဲသမ္မတကမနေ့အင်္ဂါနေ့ကကြေညာပါတယ်။ဒီဒေသတွေမှာပြည်ထောင်စုအစိုးရဝန်ထမ်းထောင်နဲ့ချီအလုံးလုံးနေတယ်လို့လည်းအမိမြေလုံခြုံရေးဝန်ကြီးအဖြစ်တာဝန်ယူထားတဲ့အဲလင်ဒူးကပြောပါတယ်ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုမိဖက်တွေနဲ့ပူးပေါင်းဆောင်ရွက်မယ်လို့သမ္မတထရန့်နဲ့ဆွေးနွေးပြီးတဲ့နောက်အမိမြေလုံခြုံရေးဝန်ကြီးကပြောဆိုခဲ့တာပါမနေ့အင်္ဂါနေ့ထိတော့ပေါ်တူရီကိုကဆေးရုံ69ရုံတဲက12ခုမှာပဲအရေးပေါ်မြေဆက်တွေအသုံးပြုနိုင်မဲ့လောင်စာဆီရှိနေတာပါဟာရီကိန်းမာရီယာကြောင့်လူပေါင်း 3.4 တန်းနေထိုင်တဲ့ပေါ်တူရီကိုမှာလျှက်စစ်မီးပေးစနစ်အကြီးအကျယ်ပျက်စီးပြီးမီးပြန်ရဖို့လက်နက်ချီအချိန်ယူရမယ်လို့လည်းတာဝန်ရှိသူတွေကခန့်မှန်းထားပါတယ်ရှင
် View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့ဖလိုက်တိုမီတာ24 kHz 12395ဖလိုက်တိုမီတာ25 kHz 11965ဖလိုက်တိုမီတာ32 kHz 9323ဖလိုက်တိုမီတာ58 kHz 5885စနီတန်နူးနေမှာဖလိုက်လမ်းမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေမဲကန်တန်မြန်မာပိုင်းစီစဉ်ရဲ့ဗိုလ်ထုတ်နဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်မန္တလေးရခိုင်ပြည်နယ်မှာကြုံရတဲ့အချက်အသေးတွေကိုအမြန်ဆုံးဖြေရှင်းဖို့နဲ့ဒေသတွေမှာအချက်ပေါ်ဝါဒပြန့်နှံ့မဲ့အနေအထားကြီးကြီးမားရှိနေတဲ့ကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကသတိပေးလိုက်ပါတယ်မြန်မာနိုင်ငံတွင်းမှာပြဿနာတွေဖြစ်ပေါ်ရတဲ့အကြောင်းရင်းကိုရှင်းရှင်းလင်းလင်းသိထားတယ်လို့အချက်အသေးကိုဖြေရှင်းဖို့ကလည်းမြန်မာနိုင်ငံကသာအဓိကကြားတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ခဲ့ပြီးပြန်ရောက်လာခဲ့တဲ့မဟာမင်းကြီးဖိလစ်ပိုကန်တီကဒီကနေ့ပြောဆိုလိုက်တာပါဒီခံပြင်းတွေကအခြေအနေတွေနဲ့ပတ်သက်လို့မြန်မာတာဝန်ရှိသူတွေနဲ့ရှေ့ကင်းမှာတဲ့ကုသမဂ္ဂရုံးချုပ်ရှိရာဂျနီဗာမြို့မှာတွေ့ဆုံရမှာဆွေးနွေးနိုင်ဖို့မျှော်လင့်ကြောင်းလည်းပြောဆိုထားပါတယ်ဒုက္ခသည်များဆိုင်ရာကုသမဂ္ဂမဟာမင်းကြီးရုံး UNHCR ကတော့ဒီခံပြင်းတွေမြောက်ပိုင်းကပြပတ်တဲ့ကြောင့်အင်းဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုဖောက်ပြေးသူပေါင်း48,000အထိရှိနေပြီလို့မနေ့ကကပဲတရင်ထုတ်ပြန်ထားတာပါကုသမဂ္ဂတွင်ရမှုချုပ်ဟောင်းကိုဖီအန်နန်ဦးဆောင်တဲ့ဒီခံပြင်းတွေအကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုကောင်တယ်ဖော်ရေးဖွဲ့ရဲ့အကြီးအကဲဒေါက်တာဝင်းမြတ်ကြီးကတော့ဒီခပ်ပြင်းတဲ့ပြစ်ခတ်တွေကနေအင်းဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားသူတွေကိုပြန်လည်စစ်ဆေးလက်ခံမှာဖြစ်တဲ့အကြောင်းဒီကနေ့ပဲဒိန်းတော်တွေကိုပြောဆိုလိုက်ပါရယ်မြန်မာနိုင်ငံဒီခပ်ပြင်းတွေမှာ2012ခုနှစ်ကစခဲ့တဲ့ပြစ်ခတ်တွေကပြီးခဲ့တဲ့လတဲ့ ARS စင်ရအုပ်စုကလွန်ကျော်ရေးကိစ္စကံတွေကိုဝင်ရောက်တက်ခတ်ခဲ့ရတာကတကြောပြန်ကြီးထွားလာနေတာပါမြန်မာဆိုရဒိန်းထုတ်ပြန်ရေးကော်မတီကတော့ ARS စင်ရအုပ်စုရဲ့တက်ခတ်မှုတွေစတင်ခဲ့တဲ့2016အောက်တိုဘာလကစလို့ပြီးခဲ့တဲ့လအထိစစ်သွေးကြွရည်ရဲ့လက်ချက်နဲ့တည်ဆောက်သူရေထွက်အနည်းဆုံး163ဦးရှိနေပြီ ီး92ဦးပျောက်ဆုံးနေကြောင်းသတင်းထုတ်ပြန်ထားပါတယ်
။စဘာဝယုံမှုအစည်းအဝေးကိုကင်တွယ်ဆောင်ရွက်တာမှာညံပြင်းခဲ့တာနဲ့ဆက်ဆက်ပြီးပေါ်ပေါ်ဆဆဆောင်ရွက်မှုနဲ့ဆွဲဆိုခြင်းနဲ့ဒီထိုင်းဝန်ကြီးချုပ်ဟောင်းရင်းလက်ရှင်နာဝတ်ကိုမျက်ကွယ်ထောင်တာ၅နှစ်စီရင်ချက်ချမှတ်ပါတယ်။ကနေဦးကျန်းနာမှုတွေမှာဝန်ကြီးချုပ်ဟောင်းရင်းလက်တလကြပြက်ကွက်ခဲ့ပြီးတဲ့နောက်မှာထိုင်းတရားရုံးချုပ်ကစီရင်ချက်ကိုဒီကနေ့ထုတ်ပြန်လိုက်တာဖြစ်ပါတယ်။အခုဖြစ်သူဝန်ကြီးချုပ်ဟောင်းရင်းလက်ရှင်နာဝတ်ရှိတက်ဆင်ရှင်နာဝတ်ရှိရာဒူဘိုင်းကိုဝန်ကြီးချုပ်ဟောင်းရင်းလက်ထွက်ပြေးသွားတာလို့လည်းယုံကြည်ထားကြတာပါ။ဝန်ကြီးချုပ်တာဝန်ယူစဉ်ကာလအတွင်းဆောင်ရွက်ခဲ့တဲ့ဒေါ်လာ3000နဲ့ချီကုန်ကြတဲ့စဘာဝယ်ယူရေးအစီအစဉ်ကိုကင်တွယ်ဆောင်ရွက်မှုမှားယွင်းခဲ့တယ်ဆိုပြီးမစ်ရင်းလက်ဆွဆွဲခံရတာဖြစ်ပါတယ်။ဒီအစီအစဉ်အရချို့တဲ့တဲ့လယ်သမားတွေစီကနေစဘာကိုဈေးကွက်ပေါက်ဈေးထက်ဈေးပိုပေးပြီးအစိုးရကဝယ်ယူပြီးတဲ့နောက်ဈေးတင်ပြီးပြန်ရောင်းတာဖြစ်ပါတယ်။ဒါပေမဲ့စဘာဝယ်ယူရေးအစီအစဉ်ကမှန်းထားတယ်လို့ဖြစ်မလာပဲဒေါ်လာ3000ကျော်ဆုံးရှုံးမရောရပဲလောင်ထားရတဲ့စံလက်ကျန်ပမာဏကလည်းအများကြီးရှိနေခဲ့တာပါ။
ဒီဥစုအတောင်ရှိရုံနဲ့ကုန်သွယ်ကိစ္စဆွေးနွေးပြောဆိုရမှာပုံမှန်လည်းလည်းရှိခဲ့ကြအောင်အမေရိကန်ကုသရေးဝန်ကြီးဝင်ကြီးဝေဘာရော့စ်ကဒီကနေ့ပဲပြောဆိုလိုက်ပါတယ်။အရေးကြီးဆုံးလို့ဆောင်မလိုအပ်နေတာကတော့တရုတ်နိုင်ငံမှာလုပ်ငန်းတွေလောက်ကနေတဲ့ကုမ္ပဏီတွေနဲ့ကုန်ပစ္စည်းတင်ပို့နေတဲ့လုပ်ငန်းတွေအနေနဲ့ဈေးကွက်ထွက်ဝင်ဆက်နေတဲ့အခြေအနေတွေပုံမှန်အကောက်လာအောင်တွန်းအားပေးရမယ့်ကိစ္စဖြစ်ကြောင်းနဲ့ဒန်းလူရှင်ပြိုင်ခွင့်ရဖို့ကိုရိုးစီဝါကာကွယ်တဲ့အမှုချင်းတွေရှော့ချဖို့လိုအပ်ကြောင်းလည်းပြောဆိုခဲ့ပါတယ်။အချိန်နဲ့မှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စ်တီလာဆန်ကလည်းမနက်ပိုင်းခြားသာပေးနေမှာပေကျင်းမြို့တော်ကိုတွားရောက်ပြီးတရုတ်ခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်။အမေရိကန်နဲ့မြက်ကိုရီးယားတို့ကြားတင်းမာမှုတွေကြီးထွားလာနေမှာပဲခြားသာရင်းနှီးကနေဒီနေ့ကနေ့ထိတရုတ်နိုင်ငံကိုတွားရောက်ဖို့စီစဉ်ထားတာပါ။
ဆော်ဒီအာရေဗျနိုင်ငံမှာတော့အမျိုးသမီးတွေတရားဝင်ကားမောင်းခွင့်ကိုဆော်ဒီဘုရင်ကပထမဆုံးအနေနဲ့ခွင့်ပြုလိုက်ပါတယ်။အမေရိကန်ဆိုင်ရာဆော်ဒီအာရေဗျတမ်မတ်ဖြစ်တဲ့ဘုရင်သားတော်အင်ရှစ်ဆန်မင်းသားခါလက်ဘင်ဆယ်မန်ကဒါဟာမှန်ကန်တဲ့လုပ်ရက်တွေလုပ်ဖို့တင့်တော်တဲ့အချိန်ဖြစ်ပါတယ်လို့ပြောပါတယ်။အမျိုးသမီးတွေရင်မောင်းနိုင်ခြင်းလျှောက်ထားနိုင်တယ်ဆိုတော့တော်ဝင်အမိန့်ကိုဆော်ဒီနိုင်ငံပိုင်သတင်းဌာနကနေကြေညာတာပါ။အရင်တုန်းကလည်းအမျိုးသမီးတွေကာမောင်းခွင့်ကိုဥပဒေနဲ့ကန့်သတ်တားမြစ်ထားတာမရှိပေမဲ့အမျိုးသမီးရင်မောင်းလာခြင်းထုတ်ပေးတာမရှိသလိုရင်မောင်းဖို့ကြိုးစားရင်လည်းထိမ့်သိမ်းခံကြရပါတယ်။ဒီအမိန့်ကတော့လာမယ့်ဇွန်လမှာစတင်အသက်ဝင်မှာဖြစ်ပါတယ်ရှင
်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တကြီးထိုက်တို့ကပြပြပေးကြတာပါရှင်။သတင်းပြဖို့ချက်တွေနဲ့ဆက်သွယ်မိနစ်ချက်တွေတစ်လက်တင်ပြပါဦးမယ်။အကြံဖက်ပြပကားတွေဖြစ်နေတဲ့ရခိုင်ပြည်နယ်ဘက်ကသတင်းတွေနဲ့ဆက်ပါမယ်ရှင်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့အကြံဖက်ပြပကားတွေကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုထွက်ပြေးခဲ့ကြတဲ့ဒုက္ခသည်တွေကိုပြန်လည်စစ်စစ်လက်ခံနိုင်ဖို့အတွက်အလေးပေးဆောင်ရွက်နေတယ်လို့လူဝင်မှုကြီးကြပ်ရေးနဲ့ပြည်လည်နေရာချထားရေးပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြေအေးကပြောပါရယ်။ဒီအတွက်အတွက်ပြင်ဆင်မှုတွေစပြီးတော့လုပ်နေရတဲ့ဆိုတဲ့အကြောင်းနဲ့ဒီရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်တွေကိုအကောင့်ထည့်ဖော်ရေးကော်မတီအစည်းအဝေးမှာဒီကနေ့ဆွေးနွေးကြတာတွေနဲ့ပတ်သက်လို့တော့ဝန်ကြီးဒေါက်တာဝင်းမြေအေးကအခုလိုစပြောပါဗျ။
ကြံပြုချက်များပေါ်အကောင့်ထည့်ဖော်ရေးကော်မတီရဲ့အစည်းအဝေးလုပ်တာဒီနေ့လုပ်တာတတိယကျင်းပလေ။အဲ့ဒီအစည်းအဝေးလုပ်တယ်လုပ်တဲ့တုံရက်နေပြီးတော့ကျွန်တော်တို့ရဲ့ဒီဦးစားပေးဆောင်ရွက်မယ့်အစီအစဉ်တွေပေါ့။ဦးစားပေးဆောင်ရွက်မယ့်အစီအစဉ်တွေကိုဒီနေ့လက်ခံဝန်ကြီးဌာနလိုက်ပြန်ပြကြကြတာပေါ့။ဒီများကြတော့ဒီများကြတော့အဲ့ဒီခုနပြောတဲ့ပြန်လည်နေရာချထားရေးကိစ္စလည်းပါတာပေါ့ဒါကတော့ recommendation ကိုဒီကြံပြုချက်တွေပေါ်ကောင်းတဲ့ပေါ်တဲ့အနေနဲ့တော့ထည့်စာလို့ရှင်တော့ဥဒတ်တော်အခြေအနေပေါ့နော်ဥဒတ်တော်အခြေအနေနဲ့ပတ်သက်လို့ဒီပြန်လည်လက်ခံရေးပေါ့နော်ဒါအဲ့ဒီကိစ္စကိုပါဆွေးနွေးခဲ့တာဖြစ်ပါတယ်ပါဒါအားလုံးကအတီးပြူမှဖြစ်မှာပါအတီးပြူရပြီးတာမဟုတ်ပါဘူး
ဟုတ်ကဲ့ပါရှင်
ပြင်ကြတာပဲရှိပါသေးတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့ဒီကြိုဒုက္ခတွေတွေကိုပြန်ပြီးတော့စစ်စစ်လက်ခံမဲ့အခြေအနေကြိုတင်ပြင်ဆင်မှုဆိုတာလေးကိုအတင်းကျုပ်လေးပဲဘာတွေပြင်ဆင်ထားရဲဆိုတာလေးပြောပြပေးပါလားရှင်ဝင်ကြီးနည်းနည်
းဟောကြိုတင်ပြင်ဆင်မှုအနေနဲ့ကတော့ကျွန်တော်တို့ကဒီနိုင်ငံကဒီကြိုနိုင်ငံကိုကျွန်တော်ဆွေးနွေးရမယ်နိုင်ငံနှစ်ပတ်ဟိုဒီဘင်္ဂလားဒေ့ရှ်နိုင်ငံနဲ့မြန်မာနိုင်ငံနဲ့ဆွေးနွေးရမယ်ဆွေးနွေးဖို့အတွက်ကိုကျွန်တော်တို့မြန်မာနိုင်ငံကနေပြီးတော့သက်ဆိုင်ရာဝန်ကြီးဌာနဒီကိစ္စနဲ့ဆွေးနွေးမယ်ဒီအောင်စုဝန်ကြီးတပါးကဒီဘင်္ဂလားဒေ့ရှ်ကိုသွားမယ်ဒီရက်တွင်မှာပဲလေသွားမယ်သွားပြီးတော့နိုင်ငံဆွေးနွေးမယ်အဲဒီမဲ့ဒီဘက်မှာကျွန်တော်တို့ကြိုတင်ပြင်ဆင်တဲ့အပိုင်းမျိုးလုပ်ထားတာရှိတယ်ဒါကြီးကတော့အထူးကတော့ဒီအလုပ်သမားလူဝန်ကြီးချက်ရေးနဲ့ဒီလူညာဦးစီးဌာနပေါ့နော်ဒီဦးစီးဌာနကနေပြီးတော့ဆောင်ရွက်မယ့်အစီအစဉ်လေးတွေကိုဒီနေ့တော့တင်ပြတာရှိတာပေါ့လေအဲ့တော့ဒါကတော့ပြန်လည်လက်ခံမယ်နေရာကိုကုန်းလမ်းဘက်ကဆိုရင်တောင်ပြိုလဲဝဲလိုနေရာမျိုးပေါ့နော်ရေနံဆိုလို့ရှိရင်ငခုရပေါ့စသဖြင့်ပေါ့ဒါကဟိုကြိုတင်ပြီးတော့စီစဉ်တဲ့ကိစ္စပါနောက်ပြီးတော့စခန်းဆိုလို့ရှိရင်တော့ဓာကြီးစားပေါ့အဲ့စသဖြင့်အဲ့လိုမျိုးလေးညှာထားတာပေါ့ဒါကလည်းကျွန်တော်တို့အတိပြုအောင်မှာဖြစ်ပါတယ်ခင်ဗျာ အဲ့ဒီမှာမှာကျွန်တော်တို့ကဒီခုနအရင်ပြောခဲ့တဲ့အတိုင်းမှာထောက်ခွက်90တုံးဒီဘင်္ဂလားဒေ့ရှ်နဲ့မြန်မာသဘောတူထားတဲ့အချက်ဒီမှာမူတည်ပြီးတော့ဆောင်ရွက်ဖို့အတွက်ဖွဲ့စည်းဖွဲ့ပြီးတော့ဆောင်ရွက်မယ်ပေါ့နော်ဒါဒီကိစ္စကိုဆွေးနွေးကြတာခင်ဗျာအကြမ်းမြင်ပဲရှိပါတယ်ဒါသူတင်ပြတယ်ပေါ့နော်အဲ့ဒီပုံမှာမူတည်ပြီးတော့မှာဟိုတက်ဆိုင်ရာဝန်ကြီးဌာနများနဲ့တက်ဆိ counter boy come you okay fit the jan. That's how we can add D and J D would be you know Susie Yabona. Susie your man how can Lua Nizo again have your idea P on so can Lua Isaya me, general who set be your general counter for who Senegal or Susie General Yamio Siwi Sangama Bonya.
Okay, sir. Now, Bangladesh, so you know, since you know, when you go to the store, you know, the year buy my way, the Taiwan city to the store, you know, so that Akuma Sabi was a couple of the Polashi.
Mobile, Nagoya, General, said to Alicia, Sasa Tawani Alicia, Pekara Alicia, Tame, Dissolvi, Chinido, Chigare, Dale, Pay them, and Abu Husu, I let Chidabona, General Pay them, and Abu Dai let Chidabo, who are season Pimabana.
အာရောဒီရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်ပြစ်ပတ်ခါတွေကြောင့်ဥယင်စွန့်ခွာထွက်ပြရသူတွေကိုပြန်လည်စစ်ဆင်နေရချထားဖို့ပြင်ဆင်မှုတွေစတုံနေပြီဆိုတာနဲ့ပတ်သက်ပြီးတော့ဝန်ကြီးဒေါက်တာဝင်းမြတ်အေကပြောသွားတာပါဒီရခိုင်ရင်းနဲ့ပတ်သက်ပြီးတော့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကဘာတွေတိုက်တွန်းပြောဆိုလိုက်ပါတယ်ကုလသမဂ္ဂမဟာမင်းကြီးဟာ
သူရဲ့ဒီပြီးခဲ့တဲ့ဘင်္ဂလားဒေ့ရှ်ခီးစင်နဲ့ပတ်သက်ပြီးတော့ဆွစ်ဇာနိုင်ငံဂျနီဗာမြို့မှာသတင်းစာရှင်းလင်းပွဲပြုလုပ်သွားတာပါဒီအကြောင်းကိုတော့ကိုသားညိုကဆက်ပြီးတော့ပြောပြပေးပါဦးရှင်ကောင်းပါခင်ဗျာဒီဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာတဲ့ဆိုတဲ့မွတ်စလင်ဒုက္ခသည်တွေရဲ့အခြေအနေနဲ့ပတ်သက်ပြီးတော့တွားရောက်လေ့လာခဲ့တဲ့ဒုက္ခသည်များဆိုင်ရာကုလသမ အခုရောက်လာတဲ့ဒုက္ခတွေကခမန်းကြီး၄သိန်းကျော်ရှိပြီးတော့ယင်ရှိပြီးသားဒုက္ခတွေနဲ့ပေါင်းရင်စုစုပေါင်းဒုက္ခတွေ၈သိန်းဝန်းကျင်ရှိနေတယ်ဆိုပြီးတော့လည်းပြောပါတယ်ဒီပြဿနာအလုံးဖြေရှင်းနိုင်ဖို့ဆိုရင်တော့ယင်ဆုံးအဖြစ်အကြမ်းဖက်မှုတွေရပ်တန့်သွားအောင်လို့တည်ငြိမ်မှုရရှိအောင်လို့လုပ်ဖို့အတွက်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကမြန်မာအစိုးရကိုတိုက်တွန်းခဲ့ပါတယ
် It is very clear that the cause of this crisis is in Myanmar.But the solution of this crisis also lies in Myanmar.
မြန်မာနိုင်ငံမှာဖြစ်နေတဲ့ဒီကြက်တဲကဘာကြောင့်လဲဆိုတော့ရှင်းပါတယ်။ဒါပေမဲ့ဒီကြက်တဲကိုဖြေတိုးဖို့ကမြန်မာနိုင်ငံအပေါ်မှာတီးပါတယ်။ကုလသမဂ္ဂဒေမှုချုပ်ပါဝင်ကျွန်တော်တို့လုပ်ဖို့ခဲ့ပဲဒီပြောကြသလိုပဲကျွန်တော်ထပ်လောင်းပြောလို့တာကတော့မြန်မာနိုင်ငံရှမ်းပြည်နယ်မြောက်ပိုင်းကအကြမ်းဖက်မှုဖြစ်နေတာဒီရပ်တန့်အောင်လုပ်ဖို့အခြေအနေတွေတည်ငြိမ်လာစေဖို့အာဏာပိုင်တွေကိုရည်ရည်ကြီးတိုက်တွန်းလိုပါတယ်။ပြီးရင်ဘယ်လိုဖြေထုတ်ကြမလဲစတင်စဉ်းစားပါလိမ့်မယ်။
ပြဿနာတွေကိုအချိန်မီမဖြေရှင်းနိုင်ဘူးဆိုရင်တော့အကြမ်းဖက်ဆုံးရောက်မှုတွေဟာပိုပြီးပြန့်နှံ့လာမယ့်အခြေအနေမှာစိုးရိမ်ပွဲရှိတယ်လို့လည်းကုလသမဂ္ဂမဟာမင်းကြီးကသတိပေးခဲ့ပါတယ်။အခုအကြမ်းဖက်မှုတွေမဖြစ်ခင်မှာလဲစီးရဲမွေးတည်မှုနဲ့ခွဲခြားဆက်ဆံခံမှုတွေဟာအခြေခံကြောင်းတရားတွေဖြစ်တာမလို့ဒါကိုအလေးထားကင်တွေဖြေရှင်းသွားမယ်လို့သူကပြောသွားပါတယ်
။ Very obvious to me when I visited Northern Rakhine that that was just a matter of time before terrorists would spring up from the situation of discrimination of poverty that
ကျွန်တော်ရခိုင်ပြည်နယ်မြောက်ပိုင်းကိုသွားရောက်ကြည့်တော့အဲ့ဒီမှာသတိထားမိတဲ့အရာကတော့အကြမ်းဖက်မှုတွေဖြစ်မလာခင်ခွဲခြားဆက်ဆံမှုတွေရှိတဲ့အခြေအနေနဲ့အဲ့ဒီဒေသမှာဖြစ်နေတဲ့ဆင်းရဲမွေးတည်မှုရေကန်မြေကန်အခြေအနေတွေပါဒါရိုဟင်ဂျာတွေအတွက်တည်းမဟုတ်ပါဘူးရခိုင်မြောက်ပိုင်းဒေသတွေအတွက်တည်းမဟုတ်ပါဘူးဒေသခံတစ်ခုလုံးအတွက်ပါကိုင်တွေဖြည့်ရှင်းရမယ်ကိစ္စပါဒီအခြေအနေကိုမဖြေရှင်းနိုင်ဘူးဆိုရင်တော့ဒေသတစ်ခုလုံးအထူးသဖြင့်အကဲဆက်လာတဲ့ဒီဒေသကိုအကြမ်းဖက်မှုတွေပြန့်နှံ့သွားမယ်အန္တရာယ်ရှိနေပါလိမ့
်ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေရောက်ဆင်မှာတော့ဒုက္ခသည်တွေအထူးဖြစ်တော့ဒီကလေးငယ်တွေကိုသူကိုယ်တိုင်တွေ့ဆုံခဲ့ပြီးတော့ဒီဒုက္ခသည်တွေရဲ့စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာထိခိုက်မှုတွေရှိနေတာကိုလည်းကုလသမဂ္ဂမဟာမင်းကြီးကပြောသွားပါတယ်ဒုက္ခသည်တွေကိုဒေသခံတွေကအရင်ဆုံးအကူအညီတွေပေးနေပြီးမဲ့အကူအညီတွေဟာပို့ပြီးတော့လိုအပ်နေတယ်လို့လည်းပြောပါတယ်လက်ရှိအဖြစ်တော့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကဝန်ထမ်းတွေအဲ့ဒီညမှာရှိနေတယ်လို့ပဲအခြားကုလသမဂ္ဂအေဂျင်စီတွေအကူအညီပေးရေးအဖွဲ့တွေနဲ့လည်းပူးပေါင်းဆောင်ရွက်လျက်ရှိတယ်လို့ဆိုပါတယ်ဒါမှမဟုတ်လည်းဒါဟာယာယီဖြည့်ရှင်းမှုပဲဖြစ်ပြီးတော့ပြဿနာတွေရဲ့အရင်းမြစ်ကိုတော့မြန်မာဆွေရဘက်ကရေရှည်အဖြစ်ဖြည့်ရှင်းသွားမှာဖြစ်တယ်လို့ကုလသမဂ္ဂမဟာမင်းကြီးကပြောပါတယ်
The recommendations included in the Rakhine Advisory Commission report. The Rakhine Advisory Commission is the commission headed by Kofi Annan.
ကိုဗီယာနဲ့ဥတော်နဲ့ရခိုင်ဂျမီကောင်မရှင်အစည်းအဝေးခန်းစားပါအစုပြီးချက်တွေဟာဒီပြဿနာရဲ့ရင်းမြစ်ကိုအခြေခံကြကြဖြေရှင်းနိုင်မယ်လမ်းပြမြေပုံဖြစ်ပါတယ်ပထမအချက်တော့ရိုဟင်ဂျာတွေနိုင်ငံမဲ့ဖြစ်နေတာတွေကိုကင်ကွယ်ဖြေရှင်းရပါတယ်ဒုတိယအချက်ကတော့အဲ့ဒီဒေသကမွတ်စလင်ရောဗုဒ္ဓဘာသာရောလူတိုင်းဝိုင်းတစ်ခုစလုံးအတွက်ရခိုင်ဒေသဖွံ့ဖြိုးရေးကိုအလင်းမြန်
င်းလူမျိုးရေးတပ်တွေရဲ့နေမီရှင်းလင်းရေးစစ်ဆင်ရေးတွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုဒီဒုက္ခသည်၄သိန်းကျော်လောက်မြန်မာနိုင်ငံဘက်ကထွက်ပြေးရောက်ရှိလာတယ်ဆိုပြီးတော့ကုလသမဂ္ဂဘက်ကခန့်မှန်းထားတာပါမြန်မာနိုင်ငံဘက်ကတော့ဒီ၄သိန်းကျော်ကိစ္စနဲ့ပတ်သက်လို့အတိမပြုပေမဲ့ဒါကိုတော့စစ်ဆေးဖို့ရှိနေပါတယ်နိုင်ငံသားဟုတ်သည်ဖြစ်စီမဟုတ်သည်ဖြစ်စီမြန်မာနိုင်ငံဘက်ကထွက်ပြေးလာသူတွေကိုစစ်ဆေးပြီးတော့ပြန်လည်လက်ခံသွားမယ်လို့လည်းမြန်မာအစိုးရဘက်ကပြောဆိုထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ကုသမြင့်ဦးစုစည်းတင်ပြပေးသွားတာပါတစ်ဆက်ထဲမှာပဲဒီအကျံပတ်ပြိပတ်ခါတွေကြောင့်ထွက်ပြေးခဲ့ကြတဲ့ဒုက္ခသည်တို့ရဲ့ပြောပြချက်တွေကိုလည်းနားထောင်ကြည့်အောင်ပါဒီရခိုင်ပြည်နယ်အတွင်းအကျံဖတ်မှုတွေကနေဘင်္ဂလားဒေ့ရှ်ဘက်မှာတင်းရှောင်ရောက်ရှိနေတဲ့ဒေသခံတို့ကသူတို့ရဲ့မိသားစုဝင်တွေအိမ်နီးချင်းတွေကိုသူတို့ရဲ့ရှေ့မှာပဲမျက်နှာဖုံးစွလူတွေကကြားတွေနဲ့အသေးခုတ်ပြီးတော့မြုပ်နှံခဲ့ကြတယ်လို့ပြောပြကြပါတယ်မုစလင်အများစုနေထိုင်ရာမောင်တော်ဒေသတွင်းကချေးရွာတစ်ခုအနီးကနေအစုလိုက်တပ်ဖြတ်မြုပ်နှံခံထားသူတွေရဲ့ရုပ်လောင်းတွေကိုတွေ့ရှိခဲ့တဲ့ခမောင်းစစ်ရွာပတ်ဝန်းကျင်မှာဖြစ်ခဲ့တာလို့လည်းမျက်မြင်တွေ့တဲ့သူတွေက AFP သတင်းဌာနကိုပြောပါရယ်ဒီကြောင့် AFP သတင်းဆောင်မကိုအခြေခံပြီးမတ်တင်ရီထိုက်ကပြောပြပါလိမ့်မယ်ရှင
်မုစလင်အများစုနေထိုင်ရာရခိုင်ပြည်နယ်မြောက်ပိုင်းဒေသအထံဖက်တိုက်ခိုက်မှုတွေဖြစ်ပြီးတလနီးပါးအကြာမှာတော့မောင်တော်မြို့နယ်ရဲဘော်ကြားချေးရွာအနီးတစ်ဝိုက်မှာအစုလိုက်ပြုံလိုက်တပ်ဖြတ်မြုပ်နှံခံထားရသူတွေရဲ့ရုပ်အလောင်းတွေကိုအာဏာပိုင်တို့ရှာဖွေတွေ့ရှိခဲ့တာပါဒီတပ်ဖြတ်မှုတွေကိုမျက်မြင်တွေ့သူလက်ရှိဘင်္ဂလားဒေ့ရှ်ဘက်ကိုရောက်နေတဲ့ဟိန္ဒူဘာသာဝင်ဒုက္ခသည်တဦးဖြစ်တဲ့ပရိုမီလာရှိကအခုလိုပြောပါတယ်
ဒီလိုရတဲ့ဘကနမူရမဒလီရှေမူရမဒနိဒါလေ
ကျမတို့အားလုံးကိုတောင်ကုန်းပေါ်ကိုခေါ်သွားပြီးအားလုံးကိုတက်ပြစ်ပါတယ်သူတို့လှုပ်စေချင်တာအားလုံးလှုပ်ပေးပါမယ်လို့ပြောပြီးမတက်ဖို့ကျမတို့ရှေ့ရောက်ကတောင်းပန်ခဲ့ကြပါတယ်
ဟိန္ဒူဘာသာဝင်ဒုက္ခသည်တို့ဖြစ်တဲ့ရီကာဒါကလည်းသူမမျက်မြင်တွေ့ခဲ့တာကိုအခုလိုပြန်ပြောပြပါတယ
်
ကျမတို့ကဟိန္ဒူတွေဖြစ်လို့စင်တော်တွေလိန်ထားကြပါတယ်သူတို့ကဟိန္ဒူဘာသာကိုမကိုးကွယ်ဖို့ပြောပါတယ်ကျမတို့ကလည်းအသက်မခံရအောင်မကိုးကွယ်တော့ပါဘူးလို့ပြောလိုက်ပါတယ
်ရီကာဒါကတော့သူမရဲ့ခင်ပွန်းဖြစ်သူမောင်နှစ်ယောက်နဲ့အိမ်ကြီးချင်းတွေကိုမျက်နှာဖုံးစွလူတွေကရရက်ဆက်ဆက်ဓာတ်နဲ့ခုတ်ပြီးတက်ဖြတ်တာကိုမျက်မြင်တွေ့ခရသူဖြစ်ပါတယ
်။ဟာဟာပန်ကြီးလေဒါလားစောမရဖရရာကျဘုံမေခုံနော်ဟာရောဟာဆမ်းမပဲ။ဟိုက
်လူတွေကိုလည်းတက်ပြီးရောချင်းကြီးတွေတူးပြီးအဲ့ဒီတဲ့ကိုပြစ်ချပါတယ်။လက်တွေကိုလည်းကျိုးနဲ့တုတ်ထားပြီးတော့မျိုးလုံးတွေကိုလည်းပိတ်စီးထားပါတယ်။တနက်နဲ့ပြစ်တာမဟုတ်ပါဘူးဓာတ်တွေနဲ့တတ်တာပါ
။မောင်တော်မျိုးနဲ့ရဲဘော်သားချေးရွာကဒေသခံတရားနီးပါးပျောက်ဆုံးနေပြီးဘင်္ဂလားဒေ့ရှ်ဘက်ကိုတချို့လွတ်မြောက်လာသူတွေရဲ့သတင်းပေးချက်အရမြန်မာအစိုးရကပြီးခဲ့တဲ့တနင်္ဂနွေနေ့ကစပြီးတော့ရှာဖွေတာမှာနှစ်ရက်အတွင်းလူပေါင်း45ဦးရဲ့ရုပ်အလောင်းတွေကိုတွေ့ရှိတာဖြစ်ပါတယ်။ဒီကနေ့မှာတော့သေဆုံးသူတွေကိုအစုလိုက်မြုပ်နှံထားရာရဲဘော်ကြားချေးရွာကိုသတင်းတောက်တွေတွားရောက်ခဲ့ကြပါတယ်။သေဆုံးသူတို့ရဲ့ဆွေမျိုးတွေကတော့ပူဆွေး၊ငိုကြွေးနေကြဆဲဖြစ်ပါတယ်။နေကြာဆောင်ရဲတပ်ဖွဲ့ကရဲမှူးကြီးအုတ်ကာကိုကသေဆုံးသူတွေကရဲဘော်ကြားချေးရွာခမောင်းစိတ်တောင်ရွာမြောက်ရွာတို့ဖြစ်တယ်လို့ပြောပါတယ
်။ဟာဟိုနည်းနည်းပုံနေတာပြက်နေပြက်နေရတယ်တူးစွားရင်းနဲ့ဒီအနံ့နေထွက်လာပြီးတော့ဒီမှာတော့အလုံးပေါင်း28လောက်ကျွန်တော်ရရှိတာဖြစ်ပါတယ်။နောက်နေ့မှလည်းဒါပထမနေ့ပေါ့နော်။နောက်နေ့မှလည်းကျွန်တော်တို့ထပ်ပြီးတော့ဒါသတင်းရထပ်ပြီးတော့ချပြန်ဒီကျွန်တော်တို့ရှိရကော်မလေးထားတဲ့နေရာတဲနောက်တောင်းကိုပြန်ပြီးတော့ဟိုပြန်ပြီးတော့မှဒီယောက်ျားလေးတို့တတ်ခဲ့တယ်လို့ဒါပြောတဲ့တွေ့တော့ကျွန်တော်တို့ကအခုနောက်တောင်းကိုပြန်ရှာတဲ့အချိန်မှာပဲဒီတောင်ရဲ့နောက်ဖက်လောက်မှရှိတာအဲ့မှာကျွန်တော်တကထပ်ပြီးတော့ကျင်းနဲ့ကျင်းထပ်ရပါတယ်။
တပ်ဖြတ်ခံရပြီးနောက်အစုလိုက်မြုပ်နှံခံထားတဲ့တေဆုံးသူ45ဦးရဲ့ရုပ်အလောင်းတွေထဲက25ဦးကိုတော့ဘသူတွေဖြစ်တယ်ဆိုတာကိုအာဏာပိုင်တို့ဖော်ထုတ်နိုင်ခဲ့ပြီးဖြစ်ပါတယ်။လိုအပ်တဲ့စစ်ဆေးမှုတွေပြီးရင်တော့ဟိန္ဒူဘာသာဝင်တို့ရဲ့ထုံတန်းစင်လာနဲ့အညီတကြုံမယ်လို့လည်းမြန်မာအစိုးရကသတင်းထုတ်ပြန်ပါတယ်။48ဦးတို့ကတော့ပျောက်ဆုံးနေစေဖြစ်ပါတယ်ရှင
်။ဆိုရချင်များရှင်မြန်မာနိုင်ငံမှာသာမကတစ်ကမ္ဘာလုံးကအာရုံစိုက်နေတဲ့ရခိုင်ပြည်နယ်အချက်တဲဟာဖွံ့ဖြိုးရေးလူခွင့်ရေးလုံခြုံရေးစသဖြင့်အထိပယ်မျိုးမျိုးကောက်ကြပါရယ်အနာသည့်ဆေးရှိဆိုတဲ့ဆိုရိုးစကားလိုပဲရခိုင်ပြည်နယ်မှာကြုံနေရတဲ့ပြဿနာတွေကိုကုစားနိုင်ရေးယောဂလက္ခဏာကိုဘယ်လိုခွဲခြားဆုံးဖြတ်နိုင်မလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပြဿနာရဲ့တစ်စိတ်တစ်ပိုင်းဖြစ်မဲ့အစားအဖြေရဲ့တစ်စိတ်တစ်ပိုင်းအဖြစ်အပြုသဘောဆောင်ပါဝင်ဆွေးနွေးကြဖို့လည်းဖိတ်ခေါ်ချင်ပါတယ်ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1 2 3 2
ငါငါငါလေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် ဒီနေ့ညမတိုင်ခင်မှာဆက်သွယ်လာကြဖို့လည်းချက်ပြီးတော့ဖိတ်ခေါ်ပါရရှင်။ VUE အမေရိကန်တိုင်းရဲ့ဗဟုနည်းညပတ်အစီအစဉ်လေးကိုနားဆင်နေရတာပါ။အခုတော့ NLD ပါတီ29ကိုနည်းညပတ်လည်းအခမ်းအနားကျင်းပတဲ့အကြောင်းဆက်ပါမယ်။မြန်မာနိုင်ငံအတွင်းအချိန်ကာလကြာမြင့်စွာဖြစ်ပွားနေတဲ့ပြည်တွင်းစစ်ပွဲတွေကိုဂုံတိတ်ကာရှိရှိအဆုံးသတ်နိုင်ဖို့ကြိုးစားနေတယ်လို့ဒီနေ့ကျင်းပတဲ့အမျိုးသား
င်ထားလာတာမို့ဒါကိုဆက်ပြီးတော့ထိန်းချဖို့ကိုလည်းပါတီဝင်တွေကိုတိုက်တွန်းလိုက်ပါတယ်အပြည့်စုံကိုတော့ဗီဒီယိုသင်းတာကိုကောင်းဆန်ဟင်ကပြောပြပေးပါလိမ့်မယ်ရှင
်ဒီကနေ့မနေ့ကျင်းပခဲ့တဲ့အမျိုးသားဒီမိုကရေစီအပွဲချုပ်29နှစ်မြောက်နှစ်ပတ်လည်နေ့အခမ်းအနားမှာတော့အနေဒီပါတီဘိုးအလို့အမှုဆောင်ဖွဲ့ဝင်ဦးဟန်တာမြင့်ကပြည်သူလူထုဆန္ဒမပါဝင်ပဲကာလအချိန်ကြာမြင့်စွာဖြစ်ပွားနေတဲ့ပြည်တွင်းစစ်ပွဲတွေကိုဂုံတိုက်ခါရှိရှိအဆုံးသတ်နိုင်ဖို့ဒီဇိုင်းမမတ်ကျူပန်းဆောင်ရွက်နေတယ်လို့ပြောပါရယ
်လက်နက်ကန်ထိုက်တိုက်ရင်ဆိုင်မှုတွေနဲ့ငင်းငန်းရင်စုတ်သိမ်းမှုတွေကြားကတဟဇာတမဖြစ်မှုတွေဟာဗမာပြည်သူတွေရဲ့ဆန္ဒမပါပဲနဲ့ကာလရှာရှိကြသောမင်းမှုတွေဖြစ်ပါတယ်ဒါကြောင့်ရိုင်းဆိုင်ကြမ်းကြုတ်တဲ့စစ်ပွဲတွေကိုဂုံတိတ်ခါရှိစွာနဲ့အဆုံးသတ်နိုင်ဖို့ဒီဇိုင်းမှမှကြိုးစားနေကြရတာဖြစ်ပါတယ
်။ NLD ပါတီဟာစတိချောင်စင်ကလေးကလူသားအလုံးနဲ့ဆိုင်တဲ့လူအခွင့်အရေးကိုအခြေခံခဲ့တာဖြစ်ပြီးဘလို့အခြေအနေမျိုးမှမဆိုအဖွဲ့ချုပ်ရဲ့ယက်တီချက်ခံယူချက်နဲ့အတူလူအခွင့်အရေးဒီမိုကရေစီအရေးကိုစိုးစဲမြဲမြဲလက်ခံထားဖို့လဲဥဟန်တာမြင့်ကတိုက်တွန်းလိုက်ပါတယ
်။ဟိုတိုက်တွန်းချင်တာကတော့ကျွန်တော်တို့အခွင့်အရေးအားလုံးဟာကျွန်တော်တို့စပြီးတလုံးနှစ်ပေါင်း30ညီပါကျွန်တော်တို့ဆွဲဆွဲမြဲမြဲဆွဲတိုင်ထားခဲ့တဲ့နော်ကျွန်တော်တို့ခုနပြောတဲ့လောကပါလာတရားများမှာအခြေခံထားတဲ့နော်လူအခွင့်အရေးဒီမိုကရေစီရေးဆိုတဲ့ကိစ္စကိုတော့ဘယ်တော့မှမဆိုတတိယတို့မရှိကြဘဲနဲ့ခိုင်ခိုင်မြဲမြဲဆွဲတိုင်သွားကြပါလို့ကျွန်တော်တိုက်တွန်းလိုပါတယ်
1988ခုနှစ်ကစတင်လာခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာဆိုရင်ဒီကနေ့မှာတက်တန်းအဖြစ်29နှစ်ရှိပြီဖြစ်ပေမဲ့အယက်သားအစိုးရအနေနဲ့ရည်တည်လာတာကတော့တနည်းခွဲမြတ်တာရှိပါသေးတယ်။တနည်းခွဲပတ်ဝန်းကျင်သာရှိသေးတဲ့အနေဒီအစိုးရရဲ့လှုပ်ဆောင်မှုကိုအားမရတဲ့အတွက်ဝေဖန်မှုတွေလည်းရှိနေတာပါ။တက်တန်းနှုတ်နယ်သေးတဲ့အနေဒီအစိုးရအစ်စ်အဖွဲ့မှာလိုအပ်ချက်တွေရှိနေပေမဲ့လွတ်တော်အမတ်တွေအနေနဲ့တက်နိုင်သလောက်အတွေ့အကြုံယူပြီးအစိုးရနဲ့လွတ်တော်အကြားအပြန်အလှန်ထိန်းချုပ်ရင်းခိုင်မာတဲ့အစိုးရအစ်စ်တရိုက်ဖြစ်အောင်စူးစမ်းမှာဖြစ်ကြောင်းလည်းဘူပြင်ကြေးကော်မတီအဖွဲ့ဝင်ဦးအောင်ရှင်က VOA ကိုပြောပါရယ်
အားလုံးဟာဟိုပြည့်ပြည့်စုံတဲ့အခြေအနေတော့မရှိနိုင်ဘူး။ဘာကြောင့်မရှိနိုင်လဲဆိုတော့ NLD ပါတီဒီကနေ့ပြည်သူလူထုကပေးတဲ့တာဝန်ကိုယူတာဘာမှမကြသေးဘူး။ဒီနှစ်ခွဲသာဝန်ရှင်လောက်ပဲရှိသေးတာကလည်းပြည့်ပြည့်စုံတဲ့အနေအထားမရှိနိုင်ဘူး။ဖြစ်တယ်။နှစ်ဆက်က NLD ပါတီကိုတာဝန်ယူကြတဲ့ခေါင်းဆောင်တွေတာဝန်ယူကြတဲ့အစိုးရတွေတွတ်တော်ကိုယ်စားလှယ်ကအတွေ့အကြုံအများကြီးယူကြရအောင်အတွေ့အကြုံတွေယူကြရအောင်ပဲတချို့အတွေ့အကြုံတွေကောင်းတဲ့လူတွေဖြစ်ရဲတချို့အများစုကတော့အတွေ့အကြုံအများကြီးယူကြပဲပုံပေါ်တယ်ဖြစ်အနောက်တစ်ခါဒီအစိုးရနဲ့လွတ်တော်နဲ့ပါတီနဲ့ check and balance ကိုစီစီကြကြလုပ်ကြရအောင်ပဲအဲဒါကြောင့်ဒါလူတော်တော်များများကအားရကျေနပ်မှုမရှိဘူးဆိုတာဒါသဘာဝကျတယ
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်29နှစ်မြောက်နှစ်ပတ်လည်နေ့အခမ်းအနားကိုတော့ရန်ကုန်မြို့ရွှေကုန်းတိုင်းမှာရှိတဲ့ NLD ရုံးချုပ်မှာကျင်းပခဲ့တာဖြစ်ပါတယ်။နှစ်ပတ်လည်နေ့အခမ်းအနားကိုတော့မကြသေးမီကပဲစေယုံကဆင်းလာတဲ့ပါတီနာယကသူရဦးတင်ဦးရန်ကုန်တိုင်းဝန်ကြီးချုပ်အပါအဝင် NLD ပါတီဝင်ရန်ကုန်တိုင်းအစိုးရအဖွဲ့ဝင်တွေနိုင်ငံတကာတန်တမန်တွေနိုင်ငံရေးပါတီအဖွဲ့အစည်းတွေနဲ့တွတ်တော်ကူတဲ့အချို့လည်းတက်ရောက်ခဲ့ကြတာပဲဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့
လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် View American တန်ကနေ2019ခုနှစ်စက်တင်ဘာလ29ရက်ဗုဒ္ဓဦးနေညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းလိုမီတာ25 32 50နဲ့လိုင်းလက်မီတာ190ရူကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါရှင်မကြာခင်မှာတော့ဒီအပတ်စဉ်တင်ဆက်ပေးနေတဲ့လူလူနဲ့ကျန်းမာရေးအစီအစဉ်အကြောင်းကိုနားဆင်ရဖို့ရှိသလိုလူမှုကွန်ရက်တွေပေါ်မှာအမျိုးမျိုးရေးသားနေကြတာတွေနဲ့ပတ်သက်လို့တိုင်းပြည်အတွက်အကောင်းကျိုးဆိုးကျိုးပါရရှိနေပါလေ
ဟိုလူတယောက်ကိုအစာအစိတ်ခတ်လိုက်လို့ရှင်စားတဲ့လူတယောက်ပဲပေးတာလေဒီဥညောက်ကိုအစိတ်ခတ်မိပြီဆိုတမျိုးစက်လုံးပေးတာလေ
ဦးကျော်စံသားရဲ့မြမအရေး30ချက်အစီအစဉ်မှာအပြည့်စုံနားဆင်နိုင်ပါတယ်နောက်ပိုင်းမှာအခါအစီအစဉ်ကိုလည်းပုံမှန်တိုင်းပြထုတ်လင်းပေးသွားအောင်ပါအခုကတော့အရင်ဆုံးလူလူနဲ့ကျမ်းမာရေးအစီအစဉ်ကိုနားဆင်ရပါမယ်ရှင်မြမနိုင်ငံမှာနိုင်ငံတကာအဆင့်မီဆေးရုံတွေပို့ပြီးတော့တွေ့လာရတော့မယ့်အကြောင်းကိုဒီကနေ့ပြောသွားပေးသွားမှာပါမြမနိုင်ငံရဲ့ကျမ်းမာရေးဝန်ဆောင်မှုအနေအထားကိုမကြိုက်လို့ကိုကလည်းငွေကြေးတက်နိုင်လို့တချို့ကလည်းသူ့ရဲ့ဝေဒနာကိုပြည်တွင်းမှာတင်ကုသပေးနေတဲ့အနေအထားမရှိလို့ဒီလိုမျိုးအကြောင်းမျိုးမျိုးတွေနဲ့ပြည်ပကိုတွားရောက်ပြီးတော့စေဝါကုသမှုခံယူရသူတွေအတွက်အခုပြည်တွင်းမှာတင်မဲ့နိုင်ငံတကာအဆင့်မီဆေးရုံရှိလာပါပြီ။ကျန်းမာရေးစောင့်ရှောက်မှုအပိုင်းမှာနိုင်ငံတကာအဆင့်မီကြောင့်အတည်ပြုပေးတဲ့ JCI ကော်မရှင်ကနေပန်းလိုက်စီလုံဆေးရုံကိုအတိမတ်ပြုလက်မှတ်ထုတ်ပေးလိုက်ကြပါ။နောက်ထပ်ဆေးရုံတွေရောဒီလိုဖြစ်လာနိုင်သလားဆိုတာကိုတော့ဒေါက်တာသန့်စောကဒီတစ်ပတ်တင်ဆက်ထားပါရရှင်။
ငွေကြေးတက်နိုင်တဲ့သူတွေအနေနဲ့ကျန်းမာရေးပြဿနာတစ်ခုခုကြုံတွေ့လာတဲ့အခါဝန်ဆောင်မှုကောင်းမွန်တဲ့ပြည်ပနိုင်ငံတွေကိုတွားရောက်ပြီးစိတ်ကူးသမှုတွေခံယူလို့ရှိကြပါတယ်။နိုင်ငံတကာစံချိန်စံညွန့်နဲ့ကန့်ညီတဲ့ကျန်းမာရေးဆိုင်ရာဝန်ဆောင်မှုတွေကိုနိုင်ငံအတွင်းမှာရရှိလာစေဖို့အတွက်ကြိုးပမ်းဆောင်ရွက်ကြတဲ့နေရာမှာပန်းလိုက်စီလုံးစေယုံကြီးအနေနဲ့မြန်မာနိုင်ငံမှာပထမဆုံး JCI အတိမတ်ပြုနိုင်ငံတကာအဆင့်မီဝန်ဆောင်မှုတွေကိုရရှိနေပြီဖြစ်တယ်လို့ပန်းလိုက်စီလုံးစေယုံမှ Managing Director ဖြစ်သူဒေါက်တာဒေါ်သက်သက်ခိုင်ကပြောပါတယ်
JCI ရဲ့ accreditation hospital အဖြစ်နဲ့အတိအမှတ်ပြုခံရတာပေါ့နော်ဒါလေးကကျမတို့2014နဲ့ကကျမတို့စပြီးတော့မှန်ထားခဲ့တာပါ JCI accredited ဆေးရုံတည်ုံဖြစ်ရမယ်လို့ကျမတို့က international quality အဆင့်မီဆေးရုံတည်ုံဖြစ်ရမယ်လို့ကျမတို့2014ဂျော်မာတွေကကျမတို့စပြီးတော့ကျမတို့ကြီးမှန်းထားခဲ့တာပါအဲ့ဒီချိန်ထဲကပဲကျမတို့က2017 quarter 2မှာကျမတို့ရဲ့ JCI ရဲ့အဆင့်မီရဲ့ဆေးရုံတည်ုံဖြစ်အောင်လုပ်မယ်လို့ certificate ကိုရအောင်လုပ်မယ်လို့ကျွန်တော်တို့မှန်းထားခဲ့ပါတယ်။ဆိုတော့အဲ့မှန်းထားချက်နဲ့လည်းအညီပဲကျွန်တော်တို့26 to 30ရဲ့ဂျုံမှာကျွန်တော်တို့ဆောင်မွေးပဲဖြည့်ခဲ့ပါတယ်။9ရက်တိတိဆောင်မွေးဖြည့်ခဲ့ပါတယ်။ဖြည့်ပြီးတဲ့အခါမှာတကယ်ပဲ2017 quarter 2ဖြစ်တဲ့ first July မှာကျွန်တော်တို့ JCI accredited hospital ဖြစ်လာပါတယ်။
ကမ္ဘာပေါ်မှာ JCI အသိမှတ်ပြုဆေးရုံတွေဟာနိုင်ငံပေါင်း68နိုင်ငံမှာရှိနေပြီးမြန်မာနိုင်ငံအနေနဲ့68နိုင်ငံမြောက်ရရှိခြင်းဖြစ်ပါတယ်JCI အတိမတ်ပြုလက်မှတ်ရရှိထားတာဖြစ်တဲ့အတွက်ပန်းလိုက်စီလုံးဆေးရုံမှာလာရောက်စိတ်ကူးသမှုခံယူတဲ့သူတွေအနေနဲ့လုံခြုံစိတ်ချရမှုနဲ့စိတ်ကျဉ်တဲ့မှုတွေကိုနိုင်ငံတကာစံချိန်စံညွန့်တွေအတိုင်းရရှိနိုင်မှာဖြစ်တယ်လို့ပြောပါတယ
် JCI ရဲ့အဆင့်မီရဲ့ဆေးရုံဆိုတာကတက္ကသိုလ်တစ်ကမ္ဘာလုံးမှာဆိုလို့ရှိရင်ပေါ့နိုင်ငံနေနေရာကျော်ရှိတဲ့အချိန်မှာသူက68နိုင်ငံနဲ့ရတာပါကျွန်တော်တို့မြန်မာနိုင်ငံက68နိုင်ငံမြောက်ဖြစ်သွားတာပါကျွန်တော်တို့ဆေးရုံရတဲ့အတွက်ကြောင့်မြန်မာနိုင်ငံဒီလေ JCI accreditation ရှိရဲ့စိတ်ဝင်ဖြစ်သွားတာတကယ်တော့အဲ့တော့ JCI ရေးဆိုတာဘာလို့ဆိုတာသူတို့ကကြတော့ဘာလဲဆိုတော့ natural ပဲ element တွေအများကြီးရှိပါတယ်ဒီကက JCI ရေးက patient safety ကိုဥတည်တာပါဘာကိုပဲဖြစ်ဖြစ်သူသတ်မှတ်ထားတဲ့စံနှုန်းတွေအားလုံးကလူနာရဲ့လုံခြုံစိတ်ချရအောင်ဝန်ထမ်းတွေရဲ့လုံခြုံစိတ်ချရအောင်စေယုံ premises ကိုလာတဲ့ဧည့်သည်များရဲ့လုံခြုံစိတ်ချရအောင်ဆရာဝန်ကြီးများရဲ့လုံခြုံစိတ်ချရအောင်အကုန်လုံးကိုသူကဥတည်ပြီးတော့စံချိန်စံနှုန်းတွေကိုသတ်မှတ်ထားတာ
ပန်းလိုက်စီလုံးဆေးရုံကြီးအနေနဲ့နိုင်ငံတကာအဆင့်မီ JCI အတိမတ်ပြုရရှိခြင်းဟာမြန်မာနိုင်ငံရဲ့ကျန်းမာရေးဝန်ဆောင်မှုအဆင့်ကိုမြှင့်တင်တဲ့နေရာမှာအထောက်အကူဖြစ်စေမှာပါအချိန်ကကျန်းမာရေးစစ်ဆေးတာတွေကနေစပြီးကြောက်ကက်သွေးတက်စင်တာတွေအထိနိုင်ငံတကာအဆင့်မီဝန်ဆောင်မှုရရှိအောင်စီစဉ်ထားတာကြောင့်လူနာတွေအတွက်အကျိုးရှိစေနိုင်တယ်လို့ပြောပါတယ
်ဒီကျန်းမာရေးဝန်ဆောင်မှုတွေကိုပေးတဲ့အခါမှာသူကစံနှုန်းနေထားတာစံနှုန်းနေထားတာဆိုလူနာတယောက်ဟာဒီဆေးရုံထဲကိုဝင်လာပြီးတော့မှ registration စဖြစ်တဲ့နေရာစပြီးတော့မှနောက်ဆုံးလူနာဒီဆေးရုံကဆင်းသွားတယ်အတိအကုန်လုံးကသူကစံနှုန်းတွေကတက်မှတ်ထားပြီးတာအဲ့လိုစံနှုန်းတွေကိုတက်မှတ်ထားရတဲ့လူနာတွေအတွက်လည်းအရန်ကောင်းပါတယ်ဆိုလိုရင်းတော့ပါလေအမှားနဲ့
ကျွန်တော်တို့ကဟိန္ဒူဘာသာကိုပြတ်မှတ်ထားတဲ့အခါမှာလေတကယ်ကိုလုံလုံဆိုင်ချရတဲ့ကုသမှုမျိုးကိုရမယ်လူနာတွေအနေနဲ့လေယုံကြည်စွာနဲ့ကုသလို့ရတယ်ဆိုတော့အတွက်ကြောင့်မလို့မြန်မာနိုင်ငံမှာအခုဆိုရင်ဂျေဆီယန်အဂရီဂိတ်စေယုံရှိသွားပြီတကယ်အတွက်ကြောင့်မို့လို့ဆိုတော့ဟလာဝန်ဆောင်မှုတွေပေါ့တချို့တော့ဆာဗစ်စ်ဆိုလို့ရှိရင်ကျွန်တော်တို့စီကိုနားလို့ရပါတယ်ဆိုလို့ရင်တော့ပေါ
ကျမတို့ကဝန်ဆောင်မှုကိုပေးနိုင်တယ်သူတို့အတွက်အကျိုးကျေးဇူးကတော့ဖော်ပြလို့မရပါဘူးအများကြီးရပါတယ်ဒီနာရီကြောက်ကတော့လေ
ကျမရေးဆောင်ချက်မှုခံယူဖို့အတွက်ဒီပါကိုထွက်ခွာပြီးစေကူတာမှုခံယူခြင်းဟာနိုင်ငံတော်ရဲ့ဗန်ဒါငွေတွေစီးထွက်မှုတစ်ခုဖြစ်ပါတယ်။နိုင်ငံတကာအသိမီကျမရေးဝန်ဆောင်မှုတွေကိုပြည်တွင်းမှာရရှိခဲ့မယ်ဆိုရင်မလူလာအပ်တဲ့ငွေကြေးဆုံးရှုံးမှုတွေကိုရှော့ချနိုင်မှာဖြစ်တယ်လို့ပန်းလိုက်စီလုံစီယုံ Quality Management Department မှာ General Manager ဖြစ်သူဒေါက်တာခိုင်ဝေသွယ်ဦးကပြောပါတယ်။
လူနာတွေအတွက်ပေါ့ယုံကြည်စိတ်ချရတဲ့ဝန်ဆောင်မှု patient safety ပြီးတဲ့ခါကျတော့အရေးသွေးပြည့်တဲ့ကျန်းမာရေးဝန်ဆောင်မှုတစ်ခုဖြစ်ပါတယ်။အဲ့တော့ဒီဝန်ဆောင်မှုကိုရလိုက်ခြင်းအပြင်ပေါ့နော်ကျမတို့ကနိုင်ငံတကာအသိဉာဏ်ကျမတို့ကဒီလူနာအတွက်စိတ်ဖြစ်တဲ့ဝန်ဆောင်မှုမျိုးပေးနိုင်တယ်ပေါ့။ပေးနိုင်တော့ကျမတို့ရဲ့လူတွေကပြပောက်ကိုထွက်ပြီးတော့ကုသစရာမလိုဘဲနဲ့နိုင်ငံအတွင်းမှာပဲပေါ့နော်။အဲ့ဒီလူမျိုးတကယ်ယုံကြည်စိတ်ချရတဲ့ဝန်ဆောင်မှုမျိုးရနိုင်ပါတယ်။အဲ့ဒီလိုပဲနိုင်ငံကကုသမဲ့ကုန်ကြစည်းတွေကိုလည်းကျမတို့ချော့ချနိုင်ပါတယ်ရှင့်။
ပြည်တွင်းမှာနိုင်ငံတကာအသိအမှီ GCI တိမှတ်ပြုဆေးရုံတည်ုံရှိလာခြင်းဟာနိုင်ငံတကာအသိအမှီကျန်းမာရေးဝန်ဆောင်မှုတွေကိုကျယ်ကျယ်ပြန့်ပြန့်ရရှိလာစေဖို့အတွက်အထောက်အကူဖြစ်စေနိုင်တဲ့အကြောင်းတင်ပြပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပ
ါဒေါက်တာတန်ဆောတင်ဆက်တဲ့လူမျိုးရဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြကြတာပါရှင်အခုဆက်ပြီးတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဥကျော်စံသားရဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုလည်းထုတ်လွှင့်ပေးပါဦးမယ်တိုင်းပြည်အတွက်အရေးကြီးတဲ့အချိန်လို့ပြောရမယ့်လက်ရှိအခြေအနေမှာ Facebook ပေါ်ရေးသားဖော်ပြချက်တွေဟာကောင်းကျိုးဖြစ်စေသလားအကျိုးရုပ်စေပါလားဒီလူမှုကွန်ရက်ဆိုရှယ်မီဒီယာတွေမှန်မှန်ကန်ကန်ဖွံ့ဖြိုးရင့်ကျက်လာအောင်ဘယ်သူတွေကဘာလို့လုပ်တင်တယ်လဲဆိုတာကိုတော့ဒီရုပ်ရှင်အမှုပညာတဲ့ Academy ဆွေးစင်ထိုက် Now NHK မြန်မာသတင်းတောက်ဦးတီဟာသူတို့နဲ့ဦးကျော်စံသားကဆွေးနွေးသုံးသပ်ထားပါတယ်မြန်မာလူမှုကွန်ရက်မီဒီယာတွေရဲ့အဆင့်အတန်းကိုဒေါ်ဆွေးစင်ထိုက်ကအခုလို့စပြီးတော့သုံးသပ်ပါတယ်
မားလေလုံးနေတဲ့ငားမြေတုံးကအမေရိကန်နိုင်ငံမှာလေဟိုဆိုရှယ်မီဒီယာအကြောင်းကိုလာပြီးတော့ကြောက်တူပါလေအဲ့ဒီလုံးနေတဲ့ငားမြေတုံးကကျမတို့ကတော့ self respect လည်းပေးရမယ်ဘေးကလည်း respect ပေးရမယ် social reference ကိုလည်းတိတိကျကျပြော့ပြရမယ် plagiarism ကိုလည်းပဲအမကူချတာတွေပါလေမလုပ်ဖြစ်စရာဘူးဆိုတော့ကိုချင်းစိတ်ခါနဲ့တာဝန်ခံမှုတာဝန်ယူမှုဦးစားပေးတယ်ပေါ့နော်တင်ကြားမှုနဲ့ကြီးလာခဲ့တာဖြစ်ပါတယ်ကျမတို့လုံးဝဆို fake account ဆိုတာဟာငွေအလူခံတာကိုတည်ထားပါဆိုတာတခုလေးနဲ့ပါတာ哦ဒါပေမဲ့အခုကတော့လေ fake account နဲ့မိုက်ရိုင်းနဲ့ comment တွေပေးနေတာတော့ကျမစိတ်ထဲမှာထင်တာပဲလူတွေကဟိုအကြောက်တရားနဲ့ကြီးလာပြီးတော့အရှက်တရားနဲ့မကြီးတတ်သေးဘူးလို့ထင်တာပဲမလုပ်တဲ့နာကိုလုပ်တာမပြောတဲ့နာကိုပြောတာလည်းရှက်ဖို့ကောင်းတယ်လေမလုပ်တဲ့နာကိုမလုပ်တာပြောတင်တာကိုမပြောတာလည်းရှိဖို့ကောင်းတယ်လေပြီးပြီးတော့ဟိုဆုပ်ယုံရလို့ထင်တယ
်ဟုတ်ကဲ့ဆိုတော့အထောက်အကူဖြစ်စေတဲ့အပိုင်းကမရှိလားခင်ဗျာကျွန်တော်အကောင့်မြင်တဲ့အပိုင်းနဲ့စပြီးတော့ဆွေးရအောင
်ဟို information တွေကတော့ share လုပ်တာပဲကျွန်မဆို Facebook account မထားဘူးဘာဖြစ်လို့လဲဆိုတော့အဲပူစပ်ပူလောင်တိုင်းဝိုင်းထဲမှာမနေချင်ဘူးဆိုပြီးတော့လေမထားတာလေဟိုလူတယောက်ကိုအစာအစိတ်ခတ်လိုက်လို့ရှင်စားတဲ့လူတယောက်ပဲသေးတာလေဒီဦးရောက်ကိုအစိတ်ခတ်မိပြီဆိုတမျိုးတစ်လုံးပေးရတယ်အဲ့တော့ဒီလိုမျိုးနေရာမှာကိုကြီးဟိုတော့အကြောင်းပြုတော့သူတို့ကကျစီကပစ္စည်းကြောင့်ပြောတယ်ဆိုကြတဲ့ကအဲ့ဒီလူရဲ့စိတ်သားလည်းမကောင်းဘူးပေါ့နော်နောက်အဲ့လိုလူမျိုးကလည်းပဲကောင်းကောင်းအိပ်ပျော်မှာမဟုတ်ပါဘူ
းဟုတ်ကဲ့ဆရာပြည်သူတွေရဲ့သဘောထားလည်းပြည်ကျင်ပါတယ်ခင်ဗျာဆိုရှယ်မီဒီယာတွေမြန်မာနိုင်ငံမှာအတိုင်းပြည်အတွက်အခက်အခဲကြုံရတဲ့ကာလလို့ဆိုရမယ့်ဒီအချိန်မှာအထောက်အကူဖြစ်တာတွေများရှိပါလားရင်းစအကောင့်ဘက်ကစပြီးကြည့်ရအောင်ပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာဟိုတရားတော့ပြောမယ်ဆိုရင်အော်စီတဝင်းဝင်းတဲတဆက်ဆက်လို့ဖြစ်လာပါပဲ။ထောက်ကူဆိုလို့ကျွန်တော်ထောက်ကူလေးရွေးပြောရမယ်ဆိုလို့ကျွန်တော်တို့သတင်းသမားတွေအတွက်ကတော့ကျွန်တော်တို့ဒီ network တွေအရင်ကျေပြတ်မယ်။သတင်းစာအနာတွေတဲလွန်စာတွေရဖို့အမှန်တန်လိုရပါပဲ။နောက်တစ်ချက်ကကျွန်တော်တို့ဒီ network ရှိရင်ရှိသလားကျွန်တော်တို့ရဲ့ level ကျုံသွားတယ်ကျွန်တော်တို့တောင်တောင်ရင်းနှီးမှုကလည်းအရင်ကရှိလာတာပေါ့နော်။ဆိုတော့အဲ့တစ်ချက်ရဲ့နောက်စိတ်ဝင်စားဖို့ကောင်းတဲ့တစ်ချက်ကကျွန်တော်မကြသေးပြရမှာသတိထားမိတဲ့ချက်ကပါလဲဆိုတော့ဒီကျွန်တော်တို့အတိုင်းပြရအမှန်တန်စာဖတ်နေတဲ့အတိုင်းပြခရာဟိုသာမဖတ်ကြဘူးကျွန်တော်တို့တန်းပြီးမှာမဂ္ဂဇင်းတို့ကျွန်တော်တို့သတင်းစာတို့ဆိုလို့ရှိရင်ချက်ဖို့ကောင်းအောင် circulation ကလည်းအရန်နေပါတယ်ဆိုတော့အဲ့လိုမျိုးရှိနေမတက်ကနေပြီးတော့ဒီလိုမျိုး social network တွေပေါ်လာတဲ့အခါကျတော့မတိမသာကျွန်တော်သတိထားမိတဲ့ချက်ကပါလဲဆိုတော့စာဖတ်တဲ့တုံးတက်လာတယ်ဘာလို့လဲဆိုတော့စာကကျွန်တော်တို့ပုံစံအမျိုးမျိုးနဲ့ဒီပေါ်မှာတင်ဆက်လာကြတဲ့အခါကျတော့သူတို့ပြည့်ဒီတန်းမာရေးနဲ့ပတ်သက်လို့တခြား knowledge နဲ့ပတ်သက်လို့နိုင်ငံရေးစီးပွားရေး တော့ဒါမျိုးကိုကောင်းမွန်တဲ့ရှုထောင့်ကနေကောင်းမွန်တဲ့ရွေးတဲ့တုံးချတာကိုတွေ့ရတယ်တွေ့ရတာတော့မထုံးလို့တော့ပြောရမှာ
ဟုတ်ကဲ့ဆိုတော့မကောင်းတဲ့ဘက်ကကြည့်မယ်ဆိုရင်စောစောကတော့စဉ်းစားထိုက်ပြောသလိုပဲအမုန်းပွားတယ်မဟုတ်တဲ့စိတ်တွေလူတွေကိုအစိတ်ပြင်းစီတဲ့လုံနှုံတွေအေးသားတွေလှုပ်လာကြတယ်ဒါပြည်တွင်းပေါ့လေပြည်တွင်းလူမှုအဆိုင်အဝိုင်းပေါ်မှာရိုက်ခတ်တဲ့ကိစ္စနောက်တစ်ခါပြည်ပကလည်းပဲဒီကိစ္စကြောင့်အထင်မြင်သေးကြတယ်အများကြီးဖြစ်လာတာတွေ့ရပါတယ်ဆိုတော့ဒီကိစ္စကိုဘယ်လိုပြုပြင်နိုင်မလို့ထင်ပါရဲ့ခင်ဗျာတော်စင်ခိုင်း
ဟုတ်လားဟာလားဒီကတော့တတိပင်ရမှာအမှန်တရားကတော့ဖိတ်ချက်တာလေဒီကစားလေးရှိလာပဲဦးကျော်စံပါရဲ့အဲ့တော့လုံနိုင်တာကတော့ဒီအတိုင်းပိုင်းကိုပဲတန်ကျယ်ပြီးတော့ပြန်ရှင်းတဲ့အလုပ်ပဲလုပ်ရုံရှိလာပဲလို့ကျမတော့မြင်လာတယ်အချက်ကကြီးဆုံးနေတဲ့ပတ်ဝန်းကျင်မှာတော့အုံနောက်ရှိတဲ့လူတွေကလည်းယုံကြပါပါအဲ
့တော့ဘသူကတာဝန်ယူပြီးတော့အဲ့ဒါကိုဖြည့်ရှင်းကြမလဲခင်ဗျာ
အားရတန်ရှင်းရလေးဖြည့်ရှင်းမော်ပြီးတော့မယ်ပြည်အောင်ဝင်ကြရတယ် community ရတယ်ဝိုင်းရှင်းမော်ကိုအဲ့ဟို social media အားလေးတစ်ခုပဲလောက်တာလို့ကျမအထင်နဲ့ကြည့်တစ်ခုကဘာလဲဆိုတော့ identity ပေါ့ကျွန်တော်ဘယ်သူပါကျမဘယ်သူပါကျွန်တော်ဘယ်လောက်ဘာရောက်နေတယ်ဘယ်ယူသွားနေတယ်ပေါ့နောက်တစ်ခုကတော့အေးဘယ်သူရေးဘယ်ညမှာရှိနေတယ်လဲအေးပြန်ကြည့်ရတယ်လေဆိုတော့အဲ့ဒီ personal case ရာများနေတယ်အော် family ဒီနေလဲ personal ground မှာပဲပြရများတယ် professional ရတာဟာ 20% ဆို personal 80% လောက်ကြာမိုးနေတာဖြစ်တဲ့တောင်မဟုတ်ဘူးကျမတို့ကကာယခံရှင်ကပဲ
အင်္ဂါကပြန်လို့ရမယ်လို့ရှင်လေအဲ့ဒါကိုအတိုင်းဝိုင်းကနေကုညီလိုက်ဆရာကြီးဟာသူရဲ့သ
ဘောနဲ့ပြောပါအောင်ခင်ဗျာဘယ်လိုโอเคကျွန်တော်ကတော့လေလောလောလက်လက်ပူပူတော့ကျွန်တော်ခံစားထားတဲ့ကိစ္စတွေရှိတာပေါ့နော်ကျွန်တော်ဒီတက္ကိုင်ကိစ္စဖြစ်တဲ့ခါကျတော့ကျွန်တော်တို့ဒီဓာတ်ပုံတွေအထူးတွေတုံးတာတွေဟလာဟိုကျွန်တော်တို့ဟိုမီဒီယာတွေလည်းတိုက်ခိုက်ခံရတာဒီခုတော့မှာလေမီဒီယာတွေလည်းတိုက်ခိုက်ခံရတဲ့ခါကျတော့ကျွန်တော်တတိထားမိတာတစ်ခုရှိတယ်ဗျာအဲ့ဒါပါလဲဆိုတော့ Facebook account ဖွင့်တဲ့လူတွေကမီဒီယာတွေကဘယ်သူပညာပြောပြီးတော့တကယ်တမ်းကျတော့သူကိုနိုင်ကမီဒီယာတစ်ခုဖြစ်တယ်ဆိုတာမေ့နေတယ်အဲ့တော့ကျွန်တော်တို့ကဒီကိစ္စကိုပြောရမယ်ကိုတယောက်ကအဲ့ဒါ Facebook account တစ်ခုရှိတယ်သူက information တစ်ခုကိုကိုညာလေးကိုအုံနောက်လေးနဲ့စဉ်းစားပြီးတော့ share လိုက်တာနဲ့သူဟာမီဒီယာဖြစ်သွားတယ်သူကိုနိုင်ကမီဒီယာဖြစ်နေဆိုတာ तू မသိဘူးအဲ့တော့အဲ့ဒီ awareness အားလုံးရဖို့လုပ်တယ်ကိုကလည်းသူလူတိုင်းကိုမီဒီယာလို့လက်ညှိုးထိုးနေမယ်ဆိုတာ Facebook တုံးလိုက်တာနဲ့ကိုကမီဒီယာဖြစ်သွားပြီကိုကမီဒီယာဖြစ်သွားပြီဆိုရင်အသိနဲ့မီဒီယာ ethic ကိုပြီးပြည့်တယ်လိုက်နာတဲ့နဲ့ဆိုတော့ awareness ကိုရှိဖို့ကျွန်တော်တို့ဝိုင်းကြိုးစားတယ်အထူးသဖြင့်အစိုးရဒီကိစ္စကိုလမ်းပြပေးရအောင်ဆိုတော့အခုအစိုးရကိုယ်တိုင်ကဒီတန်းအောင်ခံစားနေရတော့အစိုးရဒီကောင်းကျိုးဆိုးဖြစ်ပြီပေါ့နော်ဒီ social network နဲ့ပတ်သက်တဲ့ကောင်းကျိုးဆိုးဖြစ်တယ်သူမသိကြိုးစင်ပြတာလို့ဖြစ်နေတယ
်
စိတ်လည်းမပူဘူးအမှန်တော့စိတ်ပူရမယ်ကင်တွယ်ရမယ်လမ်းပြပေးရမယ
်ဟုတ်ကဲ့ဆိုတော့အစိုးရရဲ့မီဒီယာကိုလည်းပြောစရာရှိလာလိမ့်မယ်ထင်ပါတယ်မြန်မာနိုင်ငံကပြည်သူတွေကဗက်မလိုက်တဲ့ကုနာမှန်ကန်ခိုင်လုံစိတ်ချရတဲ့မီဒီယာနဲ့ဘလောက်အကျွမ်းတဝင်ရှိခဲ့လို့လဲတစ်ချိန်တုန်းကမီဒီယာလောကကိုအစိုးရကြီးပဲ level ကြီးအုပ်ချုပ်ပိုင်ထားခဲ့တဲ့အချိန်မှလည်းပဲများသောအားဖြင့်ကအဖြစ်မှန်တဲ့သူတို့လူကျင်တဲ့ရှုထောင့်ကသူတို့ရဲ့ဝါဒဖြန့်ချီသူတို့အပြစ်ကိုဖုံးကွယ်တဲ့ရှုထောင့်ကရေးခဲ့တဲ့ဆိုရင်မှားမဲ့မဟုတ်ဘူးလို့ထင်ပါတယ်ဆိုတော့အစိုးရဘက်ကအခုခါမှာဘလောက်ပြောင်းလဲလာပါလဲဒီ social media ကိုသူတို့ကထိပ်ပွနိုင်မဲ့အလားအလာဘလောက်ရှိပါလဲတော့ဆွေးစင်ထိုက်ဆွေးနွေးပါခင်ဗျာ
မှတော့အခုလောလောဆယ်ဘယ်သူဘယ်သူမှဘာမှမလုပ်နိုင်ဘူးလို့ထင်တာပဲအစိုးရကလည်းပဲမလုပ်သေးနိုင်ဘူး policy အရာကဟိုသူပြောတဲ့66ကကြီးတွေဘာတွေကလည်းပဲမထီရောက်ပါဘူးတကယ်တော့ဟိုထီရတခြားခုတ်ရတခြားလို့ကျွန်မထင်ပါတယ်ဟိုညစ်နာတာတော့တကယ်ညစ်နာတယ်ဘာလို့ဆိုတော့ကျွန်မရုပ်ရှင်ပွဲတော်ကြီးလုပ်တာကိုလုပ်တဲ့ခါကျတော့ဟိုလာတဲ့လူကလည်းပဲပေးစီတတိထားတော့ security ကတော့အရေးကြီးရဲ့လို့အဲ့လိုမတတ်နဲ့ပြောတဲ့လူပါရှင်တချို့ကကြတော့လေငါမနိုင်တော့ဘူးနော်ဘာဖြစ်လို့လဲဆိုတော့နင်တို့တန်းကြီးကဟို security ကိုစိတ်မချလို့လို့ပြောတဲ့လူကြီးလည်းရှိတယ်လူမှန်မှမလုပ်မဲ့ပွဲတော်အတွက်ကိုလူသုံးပုံနှစ်ပုံကတန်းထောင်းလောက်တာကိုခံနေရတယ်ဒီအခု
ဆရာကြီးဟာသေးတော့
ဒါကျွန်တော်အမြင်ကတော့ရှင်းပါတယ်ဒီ social media ကိုကျွန်တော်တို့တိုင်းပြည်မှာခွင့်ပြုမယ်ဆိုလို့ရှိရင်တော့အစိုးရကစဉ်းစားရမယ်ကင်တွေရမယ်ဒီအကျိုးအပြစ်ကိုတွက်ပြီးတော့ပြင်ဆင်တင်ဆက်လိုက်တာဥပဒေရအောင်ကျွန်တော်တို့ဒီလူတွေ education ရအောင်ဟိုဒီပေးတဲ့အလုပ်ကိုတော့ထိန်းတဲ့အလုပ်ပေါ့ထိန်းတဲ့ဆိုတာပိတ်ပင်ဖို့ပြောတာမဟုတ်ဘူးဒီလိုကျွန်တော်တို့ဒီချိတိရအောင်အကျိုးရှိရှိသုံးပြီးအကျိုးမရှိတဲ့ဟာမျိုးတော့ကာယာစုမှုဖြစ်နေတဲ့ဟာမျိုးဒီလူဖွဲ့စည်းပွားအန္တရာယ်ဖြစ်နေတဲ့ဟာမျိုးမသုံးဘူးသာသဖြင့် education ပိုင်းလည်းပေးရမယ်ကျွန်တော်တို့ seminar တွေလုပ်ရမယ်ဒီပေါ်မှာအားလုံးပါဝင်တဲ့ဆွေးနွေးမှုတွေလုပ်ပြီးဥပဒေရေးဆွဲတဲ့ရေးဆွဲမယ်ကျွန်တော်တို့ပညာရေးနယ်ပယ်မှာလည်းစပြီးတော့တချို့အားတွေလည်းဟိုဒီကျွန်တော်တို့တောင်းမှာဘယ်လိုပြင်မလဲပေါ့နော်ကျွန်တော်တို့ဒီအားအမျိုးတွေအားအလုံးအစိုးရဘက်ကနေဥဆောင်ပြီးလုပ်ပေးဖို့လိုပါတယ်ဗျ
ဟုတ်ကဲ့နောက်တစ်ခုကကျွန်တော်စဉ်းစားကြည့်ရဲ့တော့ဆွေးနွေးပွဲပြီးစီမဲ့ထင်ပါတယ်နိုင်ငံတကာမှာဆိုရှယ်မီဒီယာသုံးတဲ့ဟာတွေကျွန်တော်တွေက English လို့သုံးတဲ့ social media ပဲကြည့်ပြီးတခြား language နဲ့ဟာတွေတော့သိမရှိပါဘူး။နောက်ဆရာတို့ကတော့ကျွန်တော်ဖြစ်တော့ပေါ့လေ။အနှစ်သာရရှိတဲ့ဝေဖန်သုံးသပ်မှုတွေပို့တွေ့ရပြီးတော့ဒီလိုနိမငဆပြောကြတာဆဲတာတော့လေနည်းနည်းတော့ရှိတယ်။ဒါပေမဲ့ဒီလောက်မြန်မာ social media တွေမှာတော့မများဘူးလို့ထင်ပါတယ်။အဲ့တော့မြန်မာပြည်မှာဒီလိုဖြစ်နေရတာကိုဘာလဲ။လူမျိုးရဲ့ဇိတ်သဘာဝလား delay လား society တစ်ခုလုံးရဲ့ delay လားသူတိမဟုတ်တာကံပြင်းပောက်ကွဲစရာတွေကျွန်တော်ငငယ်တော့ဆိုဘောလုံးဘွဲသွားပြီးတော့အိမ်ကအဆင်မပြေတာသွားဆဲတယ်ပါညာမကြခဏပြေလုံးထုတ်ကြတာခြောက်ဥပါတယ်ဆိုတော့အဲ့လိုများပောက်ကွဲနေကြတာလား delay လားဆိုတော့ဒေါ်စင်ဆိုင်ဘယ်လိုသုံးသပ်လို့ပါလဲ
ကျွန်မကတော့ culture shock ရနေတယ်လို့ပြင်တာပဲလीအရင်တုန်းကမပြောမဆိုဘဲနဲ့နေနေရနေအခုပြောခွင့်ဆိုခွင့်ရတဲ့အခါကျတော့အတိုင်းအစာမရှိပါတော့အောက်ကွဲထွက်ကုန်တယ်လို့ထင်တာပါပဲအဲ့ဒါသူတို့ရဲ့အုံနောက်ကဲကိုပြန်ပြီးတော့ကိုပြောတဲ့စကားကိုကိုတောင်းဝန်ယူပြီးတော့ကိုအချက်တရားနဲ့နေကြအောင်လေ့ကျင့်ပြရမယ်လို့ထင်ပါတယ
်ဆိုတော့လွတ်ပေးလိုက်တဲ့လွတ်လပ်မှုနဲ့မတန်သေးဘူးဆိုတဲ့သဘောပေါ့
အဲ့လိုပြောရမလားတော့မသိဘူးလိုက်ကြအောင်ဟု
တ်ကဲ့ဆရာဒီဟာသေးလဲဆွေးနေပါဦးခင်ဗျာအဲ့လူမျိုး delay လာသူတို့မဟုတ်တာပောက်ကွဲနေရတာလား
သူတို့လူဖွဲ့စီအင်မတန်တနာဖို့ကောင်းတယ်အင်မတန်အငုံစိတ်နဲ့ကြီးပြင်းလာတယ်သူတို့မှာပောက်ကွဲကျင်တာတွေပြောကျင်တာတွေဖောက်ထုတ်ကျင်တာတွေရှိတယ်အဲ့တော့အဲ့လိုအခွင့်အရေးပေးတဲ့ social network ပေါ်မှာအနေသားမျိုးကသူတို့အကောင့်အစုတွေလုပ်မယ်သူတို့ပြောကျင်တာတွေညီညီညက်ပတ်တွေပြောရင်လည်းပြောမယ်သူတအားတစ်ခါတွေလည်းပြောရင်ပြောမှာပေါ့နော်အဲ့လိုဝယ်ဆဲရင်လည်းဆဲမယ်ပေါ့နော်ဒါမျိုးတွေလုပ်တယ်သူတို့လူဖွဲ့စီကပွင့်လင်းပြောရင်မတန်ဆွမ်းဘူးသူတို့မှာလေတန်တန်ဆွမ်းဆွမ်းနဲ့တကယ်ကိုဟိုတော့ပွင့်လင်းလင်းနဲ့တခါလေကျွန်တော်တို့ကြီးပြင်းလာတာမဟုတ်ဘူးအဲ့တော့အဲ့လိုဖြစ်လာအောင်ကျွန်တော်တို့လုပ်ရင်တော့ဖြစ်ကျွန်တော်တို့ဒီ social network ပေါ်မှာဖြစ်နေတဲ့စိုးကျိုးတွေရော့လာလိမ့်မယ်စိတ်ထားတွေအချက်တရားတွေဆိုလည်းထိမ့်သိမ်းလာလိမ့်မယ်တော့အချိုးရှိတဲ့စကားကိုပဲပို့ပြီးပြောလာလိမ့်မယ်ဒီလိုဖြစ်ဖို့တော့ကျွန်တော်တို့ကအတိုင်းဝန်းရလဲထိမ့်ရမယ်ကျွန်တော်တို့ဒီပညာရေးရလဲဟိုထိမ့်ရမှာပေါ့နော်အားလုံးဝိုင်းထိမ့်ရမှာရပါလိမ့်မယ်က
ဟုတ်ကဲ့အဲ့တော့ကျွန်တော်နောက်ဆုံးမေးချင်တဲ့မေးခွန်းပါပဲဆရာပြည်ဟာသေးကပြောသွားပြီဆိုတော့အဲ့တော့ဒေါ်စင်ဆိုင်ကိုဆက်မေးချင်ပါတယ်ဒီမြန်မာ social media ရဲ့ရှေ့လာလာဘူးဘယ်လိုမြင်ပါလဲအရှိမပူပြီးရင်ကျက်လာမယ်ထင်သလားအဲ့လိုရင်ကျက်လာအောင်လုပ်ရမယ်သောသောပညာရေးအတိုင်းဝိုင်းလူမှုအတိုင်းဝိုင်းထဲမှာဒေါ်စွစင်ထိုက်တို့လိုတိုင်းပြည်ရဲ့ဒါ role model ဖြစ်နေတဲ့နိုင်ငံကျော်အမှုပညာရှင်တွေရဲ့အခက်ကဏ္ဍလည်းဘယ်လောက်အရေးကြီးလဲဆိုတော့နည်းနည်းလေးပြောပါခင်ဗျာ
ဟုတ်တယ်ကျမတို့အမှုပညာရှင်ဆိုတာတီတူကိုလေဦးဆောင်ရတဲ့လူတွေပေါ့နော် message တစ်ခုခုကိုပေးနေရတယ်အဲ့ဒီတောင်းဝန်ယူရမယ်လူတွေဖြစ်တယ်အခုကျမတို့ရုပ်ရှင်ကားတွေမှာကြည့်လိုက်မယ်ဆိုလို့ရှိရင် social media နဲ့ပတ်သက်လို့ media မော်ပြာနေနဲ့ရိုက်လို့ရှိရင်တောင်းမှကြောက်နေကြအမုန်းပွားစီတဲ့ဟာမျိုးတွေပါနေတယ်ဒါကျမတို့တောင်းဝန်မဲ့တာကျမတို့အမှုပညာတွေနဲ့ဒီကိစ္စကိုလည်းတတ်နိုင်တဲ့လောက်ဝင်ရောက်ပြီးတော့ဖြေရှင်းပေးဖို့လိုတယ်တောင်းဝန်ရှိရဲ့လို့ကျမကတော့မြင်
ကျောစံသားစီစဉ်တင်ဆက်တဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြကြတာပါရှင်။ဒီစီစဉ်နဲ့အတူ VUE ကထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေ၊သတင်းနဲ့သတင်းဆောင်မတွေကို VUE Internet Website လိပ်စာ burmese.voanews.com မှာအသံနဲ့နားဆင်နိုင်တယ်လို့ထိတ်တန့်သတင်းတွေကိုတော့စာနဲ့လည်းဖတ်လို့ရပါတယ်။ VUE ရဲ့ Facebook စာမျက်နှာမှာလည်းသတင်းတွေကိုထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီနားဆင်လို့ရပါတယ်ရှင်။မကြခင်မှာတော့အားကစားအစီအစဉ်ကိုထုတ်လွှင့်ပေးဦးမှာပါ။ VUE American တိုင်းရဲ့ပုံဖူးနေ့မြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါရှင်။
VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြေတားတီလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းအထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတဲ့ဆိုတော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါရစေ။ VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တဲ့မြန်မာပိုင်းအစီအစဉ်လို့လိမ့်လို့ပြီးစာရိတ်တအမှန်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammi News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သတင်းရှင်တွေစီကပြောစရာရှိရာတွေကိုနားထောင်ပြီးတော့စောင့်မျှော်ကြိုဆိုနေပါတယ်နော်။
ဒီအမေရိကန်တန်ရဲ့ဗဟုနေ့အစီအစဉ်လေးကိုဝါရှင်တန်ဒီစီမြို့တော်ကနေထုတ်လွှင့်ပေးနေကြပါရှင်။အခုဆက်ပြီးတော့အသက်ရှင်ခဏတစ်ခုဖြစ်တဲ့အာကစားအစီအစဉ်ကိုထုတ်လွှင့်ပေးပါဦးမယ်။ကိုရန်နိုင်ကအစီအစဉ်တင်ဆက်ထားတာပါရှင
်။
ပါကျွန်တော်ရနိုင်မှာ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီဘက်ကဘောလုံးဖွဲ့ချုပ်ကတနစ်တာအကောင်းဆုံးဘောလုံးသမားစုနဲ့နီးပြစုအတွက်စကားတင်လူစင်းကိုရွေးချယ်လိုက်ပါပြီ။ကမ္ဘာကျော်ဘောလုံးသမားဒေးဗစ်ဘက်ကန်စင်ကိုမှာပြိဿတွေနဲ့တွေ့ပြီးတော့ကျမသာရှင်သန်နေထိုင်ကြဖို့အတွက်ကိုပညာပေးဟောပြောခဲ့ပါတယ်။2018ဆောင်းရာသီအိုလံပစ်ပွဲအတွက်စုစည်းတွေပြသလိုက်တဲ့အချိန်မှာပဲတိုင်ပွဲလုံခြုံရေးအတွက်စိုးရိမ်မှုတွေလည်းတိုးလာနေပါတယ်။ဒီလိုတစ်ပတ်အတွင်းအားသာသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ ဒီကကဘာဘောလုံးဖွဲ့ချုပ်ရဲ့တနစ်တာအကောင်းဆုံးဘောလုံးသမားစုအတွက်စကားတင်ဘောလုံးသမား၃ယောက်ကိုရွေးလိုက်ပါပြီဒီ၃ယောက်ကတော့ Real Madrid တိုက်စင်မှု Cristiano Ronaldo Barcelona တိုက်စင်မှု Lionel Messi နဲ့ PSG တိုက်စင်မှု Neymar တို့ပဲဖြစ်ပါတယ်မနစ်ကတော့ Ronaldo ကအကောင်းဆုံးဘောလုံးသမားစုကိုရထားပြီးဒီနှစ်မှာလည်းReal နဲ့တူ Champion League ဖလားကိုကာကွယ်ထားနိုင်တဲ့အတွက်ရဖို့ရည်ပန်းစားနေတယ်လို့ပြောရမှာဖြစ်ပါတယ်ခင်ဗျာအကောင်းဆုံးနီးပြစုအတွက်တော့ Real နီးပြဇီဒန် Juventus နီးပြ Allegri နဲ့ Chelsea နီးပြ Antonio Conte တို့ကိုစကားတင်သုံးဦးဖြစ်နေရွေးထားတယ်လို့ FIFA ကဘောလုံးဖွဲ့ချုပ်ကကြေညာပါတယ်ဇီဒန်ကတော့ Real ကို Champion League ဖလားနှစ်နှစ်သက်တိုက်ရအောင်လုပ်ပေးထားပြီးတော့ Allegri နဲ့ Conte တို့ကတော့ပြည်တွင်းမှာပဲချန်ပီယံတွေဖြစ်အောင်စွမ်းဆောင်ပေးခဲ့တာတွေကြောင့်ရွေးချယ်ခံထားရတာဖြစ်ပါတယ်။သွားရှင်နေအနေနဲ့ FIFA ရဲ့တနစ်တာအကောင်းဆုံးစုတွေကိုဘယ်သူတွေရမယ်လို့ထင်ပါသလဲ။ဒီတနစ်တာအကောင်းဆုံးစုပေးပွဲကိုတော့လာမယ့်အောက်တိုဘာ23ရက်နေ့မှာရွေးချယ်ကြီးမြင့်သွားမှာဖြစ်ပါတယ်ခင်ဗျာ။အင်္ဂလန်သင်းကောင်းဆောင်ဟောင်းဒေးဗစ်ဘက်ကမ်မှာပြီးခဲ့တဲ့တစ်ပတ်ကတော့စင်ကာပူနိုင်ငံမှာကျမကြီးနဲ့အညီစားသောက်နေထိုင်ဖို့အတွက်ကိုပညာပေးဟောပြောခဲ့ပါတယ်။ကျမကြီးနဲ့အညီစားသောက်နေထိုင်တဲ့အတွက်ကိုခန္ဓာကြံ့ခိုင်မှုကိုထောက်ကူဖြစ်စေပြီးတော့ဒါကကစားသမားတွေအတွက်လည်းအလွန်ကိုအရေးကြီးတယ်လို့ပြောလိုက်ပါတယ်
။ I think it's proof, you know, the proof is in
ဒါတကယ်လက်တွေ့ပါပဲ။အားကစားသမားတွေထဲမှာနှစ်တွေအကြာကြီးကစားတဲ့သူတွေရှိပါတယ်။ဒီလိုကစားနိုင်မှုကကိုယ့်အပေါ်မှာပဲမူတည်ပါတယ်။လေကျင်ကံဘလောက်လှုပ်တယ်လဲဘာရီစားတယ်လဲဘာရီတောက်တယ်လဲဒါကတက်တည်ပါပဲကိုယ့်ရဲ့အစားအသောက်အနေထိုင်ကိုဘလောက်ဂရုစိုက်တယ်လဲဆိုတဲ့ပုံမူတည်ပါတယ
်သူကြိုက်တဲ့အစားအသောက်တွေနဲ့ပတ်သက်ပြီးမိတဲ့အခါမှာဒေးဗစ်ဘက်ကမ်မ
I don't know I love Italian food so pasta
ကျွန်တော်အီတလီအစားအစာကြိုက်ပါတယ်ပါစတာပေါ့နောက်ပြီး cheese လည်းကြိုက်ပါတယ်ဒါပေမဲ့တစ်ခါတလေတော့လဲစားကျင်တာလူတွေစားဖြစ်ပါတယ်ဒါပေမဲ့အများသောအားဖြင့်တော့ကျန်းမာရေးနဲ့ညီညွတ်တာကိုပဲစားပါတယ်စင်ကာပူမှာဒီမနက်တော့ခောက်ဆွဲထမင်းနဲ့ကြက်သားစားခဲ့ပါတယ်။ဒါပေမဲ့အကြိုက်ဆုံးကဂနန်းအဆက်ချက်တာပါ
။ဒေးဗစ်ဘက်ကမ်မှာကျမကြီးနဲ့ညီနေထိုင်ခြင်းအစီအစဉ်ရဲ့ကမ္ဘာလုံးဆိုင်ရာတန်တမာအဖြစ်နဲ့အာရှကဟောင်ကောင်၊တောင်ကိုရီးယား၊စင်ကာပူနဲ့မလေးရှားနိုင်ငံတွေကိုတွားရောက်ပြီးတော့လူထုကိုပညာပေးနေတာဖြစ်ပါတယ်ခင်ဗျာ Spain တိုက်စင်မှု Diego Costa ကိုသူ့ရဲ့အသင်းအောင်ဖြစ်တဲ့ Atletico Madrid အသင်းကပြန်ဝယ်လိုက်ပါပြီ Atletico Madrid အသင်းအနေနဲ့ Diego Costa ကိုပေါင်48သန်းနဲ့ပြန်ဝယ်ခဲ့တာဖြစ်တယ်လို့ Spain နိုင်ငံက El Mundo သတင်းစာကဆိုပါတယ် Atletico အသင်းကိုပြောင်းဖို့ Spain နိုင်ငံ Madrid လေးစိတ်ကိုရောက်ရှိစဉ် Diego Costa ပြောတာကတော
့ Sabemos que tenía ganas de volver pero tampoco voy a ser ingrato con Chelsea que
ကျွန်တော်ဒီကိုပြန်လာခြင်းနဲ့ဆိုတော့လူတိုင်းသိပါတယ်ဒါပေမဲ့လို့ကျွန်တော်အနေနဲ့ Chelsea ကိုကျေးဇူးမတင်လို့မဟုတ်ပါဘူးChelsea ကအသင်းကြီးဖြစ်တယ်လို့ပဲပြောလဲပြောခဲ့ပါတယ်။ဒါပေမဲ့လို့ Atletico Madrid ဟာကျွန်တော်ရဲ့မိခင်အသင်းဖြစ်ပြီးတော့အခုကျွန်တော်ရောက်လာပါပြီ။3လလောက်လေ့ကျင့်မှုရှိတော့စက်ခံမှုကတော့အကောင်းကြီးမဟုတ်ပါဘူး။ဒါကလည်းပုံမှန်ပါ။ဒါပေမဲ့တချို့လူတွေပြောသလောက်တော့မဆိုးပါဘူး။ဒါပေမဲ့ Ortigal ကလာမယ့်ရက်နေ့ငယ်အတွင်းမှာကျွန်တော်ကိုပုံမှန်တိုင်းစက်ခံမှုပြန်ကောင်းအောင်လုပ်ပေးသွားမှာဖြစ်ပါတယ်
။ Atletico Madrid နီးပြ Diego Simeone ကလည်း Costa အသင်းကိုပြန်ရောက်လာတာကိုကြိုဆိုတယ်လို့ပြောလိုက်ပါတယ်။ Chelsea နီးပြ Antonio Conte ကတော့သူ့အနေနဲ့Diego Costa ကိုကျေးဇူးတင်တယ်ဆိုပြီးတော့ပြောလိုက်ပါတယ
် Yeah, we want to thank him for what he did
ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်စဉ်းစားမိပါတယ်အသင်းအတွက်လုပ်ပေးခဲ့တာတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အနေနဲ့သူ့ကိုကျေးဇူးတင်ပါတယ်သူ့အနေနဲ့အနာဂတ်မှာအောင်မြင်မှုတွေရပါစေလို့လည်းဆုတောင်းပါတယ
် Diego Costa ဟာ2014မှာ Atletico ကနေ Chelsea ကိုပေါင်32သန်းနဲ့ပြောင်းခဲ့တာဖြစ်ပြီးတော့ Chelsea အတွက် Premier League 89ပွဲမှာ52ဂိုးသွင်းပေးခဲ့တာဖြစ်ပါတယ်ခင်ဗျာရီယယ်မက်ဒရစ်အသင်းကပြင်သစ်တိုက်စစ်မှုဘင်ဇီးမားကိုနှစ်နှစ်စာချုပ်တက်တန်းထပ်ထိုးလိုက်ပါတယ်။ဒါကြောင့်ဘင်ဇီးမားဟာရီယယ်မက်ဒရစ်အသင်းမှာ2021အထိဆက်ပြီးတော့ရှိသွားမှာဖြစ်ပါတယ်။ဘင်ဇီးမားကတော့ရီယယ်အသင်းမှာသူ့ရဲ့ကစားသမားဘဝကိုအဆုံးသတ်ချင်တယ်လို့ပြောပါတယ်
။ Déjà ça représente beaucoup de choses hein.
ကျွန်တော်အမြဲပြောနေသလိုပါပဲ Real Madrid အသင်းဟာကမ္ဘာအကောင်းဆုံးအသင်းဖြစ်တာကြောင့်အသင်းမှာဆက်ပြီးတော့နေသွားဖို့အခုလိုစာချုပ်သက်တမ်းတိုးနိုင်လိုက်တာကိုကျွန်တော်အနေနဲ့ရန်ဝမ်းသာမိပါတယ်ဒီမှာကစားရတာရန်လည်းခက်ပါတယ်ဘာလို့လဲဆိုတော့လူတိုင်းကကျွန်တော်စီကအကောင်းဆုံးကိုပဲမျှော်လင့်ကြပါတယ်
Real ကဘန်ဇီမာကိုစာချုပ်တက်တန်ထပ်တိုးလိုက်တယ်လို့ပဲနီးပြဇီဒန်နဲ့စာချုပ်ထပ်တိုးလိုက်ပြီးလို့ဇီဒန်ကပြီးခဲ့တဲ့ပတ်အတွင်းမှာပြောကြားလိုက်ပါတယ်ဂျာမနီနိုင်ငံမှာကျင်းပတဲ့ဘာလင်မာရသွန်ပြိုင်ပွဲမှာတော့ကင်ညာနိုင်ငံကအိုလံပစ်ချန်ပီယံအဲလီယော့ကစ်ချော့ကအနိုင်ရသွားပါတယ်ဒီပြိုင်ပွဲမှာအခုမှပထမဆုံးကျင်းပြိုင်ပွဲဝင်တဲ့အီသီယိုးပီးယားနိုင်ငံသားကူရီးယားဒေါ်လာကကစ်ချော့ကိုအတော်လေးမှီလာခဲ့ပေမဲ့နောက်ဆုံးမှာတော့ကစ်ချော့ကနှစ်နာရီ၅မိနစ်59စက္ကန့်နဲ့ပန်းဝင်ပြီးတော့14စက္ကန့်အသာနဲ့ချန်ပီယံဖြစ်သွားခဲ့တာပါခင်ဗျာကိုရီးယားကျွန်းဆွယ်မှာအခြေအနေတွေကမတည်ငြိမ်ဖြစ်နေတာကြောင့်တောင်ကိုရီးယားနိုင်ငံပျုံချမ်းမြို့မှာရှင်းနေကြရင်ကျင်းပမယ်ဆောင်းအပ်ပြီးအိုလံပစ်ပြိုင်ပွဲနဲ့ပတ်သက်ပြီးတော့လည်းစိုးရိမ်မှုတွေရှိနေပါတယ်2018ဆောင်းရာသီအိုလံပစ်အားကစားပြိုင်ပွဲတောင်းဝန်ရှိသူတွေကအခြေအနေတွေကိုအနီးကစောင့်ကြည့်နေပြီးတော့ပြိုင်ပွဲအတွက်ပြင်ဆင်တဲ့နေရာမှာလုံခြုံရေးကိုအဓိကဦးစားပေးပြီးတော့စဉ်းစားသွားမှာဖြစ်တယ်လို့ပြောလိုက်ပါတယ်။ကိုရီးယားကျွန်းဆွယ်အရေးကြောင့်စိုးရိမ်မှုတွေတိုးလာနေပြီးပြင်သစ်သမားအမန်နျူအယ်မက်ခွန်ကလည်းလုံခြုံရေးစိတ်မချဘူးအာမခံချက်မပေးဘူးဆိုရင်ပြင်သစ်အသင်းကိုပြိုင်ပွဲကိုဆေးလွတ်သွားမှာမဟုတ်ဘူးဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာ
UNI စီစဉ်တင်ဆက်တဲ့အခစားအစီအစဉ်ကိုနားဆင်ကြကြတာပါရှင်ဒီစီစဉ်နဲ့အတူ VUE ကထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေသတင်းနဲ့သတင်းဆောင်မတွေကို VUE ရဲ့ internet website လိပ်စာ burmese.vuenews.com မှာအတန်းနဲ့နားဆင်နိုင်တယ်လို့ထိတ်တန့်သတင်းတွေကိုတော့စာနဲ့လည်းဖတ်လို့ရပါတယ်။နောက် VUE Burmese News ဆိုတဲ့ VUE ရဲ့ Facebook စာမျက်နှာမှာဆိုရင်လည်းသတင်းတွေကိုထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီလိုက်ပြီးတော့နားထောင်လို့ရပါတယ်လို့ပဲဒီ VUE ကထုတ်လွှင့်တဲ့ radio အစီအစဉ်တွေရုပ်သံအစီအစဉ်တွေနဲ့နောက်ဆုံးရသတင်းတွေကိုလည်းဖတ်ရှုလို့ရပါတယ်ရှင်။VUE American တန်ရဲ့ပုံမှန်ညမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါမနက်ပြန်မနက်6နာရီကနေ6နာရီ9နာရီထိထုတ်လွှင့်ပေးမယ်ကျွန်မတို့ရဲ့ VUE မြန်မာဘာသာအစီအစဉ်တွေကိုတော့ line to meter 32 kHz 93.5 line to meter 40 kHz 9433ည line to meter 49 kHz 63ည43ညနဲ့ line to meter 50 kHz 9999တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင်အခုကတော့သတင်းချင်းချုပ်ကိုကိုအောင်လွင်ကတက်လက်တင်ပြပေးပါလိမ့်မယ်ရှင
်အာဖဂန်နိုင်ငံမှာတာလီဘန်တွေနဲ့ရှင်မထုံးနောက်ဆုံးအခြေအနေတွေကိုကြော်လွှားမယ်မဟာဗျူဟာသစ်နဲ့အတူအာဖဂန်ရဲ့အမေရိကန်ရဲ့ကြိုးပမ်းမှုတွေကိုဆွန့်လွှတ်မှာမဟုတ်တဲ့ကြောင်းအမေရိကန်ကာကွယ်ဝန်ကြီးဂျင်မက်တစ်ကပြောဆိုလိုက်ပါတယ်ဝန်ကြီးမက်တစ်အာဖဂန်ကိုရောက်လာပြီးနိုင်ပိုင်းချမှာပဲကမှုမျိုးရဲလေစိတ်ကိုရော့ကက်နဲ့ပြစ်ခတ်ခဲ့ရတဲ့အတွက်လူငါးဦးတန်ရရသွားပါတယ်တကယ်မို့ဟာဝန်ကြီးမက်တစ်ရဲ့လေယာဉ်ကိုပြစ်မှတ်ထားတိုက်ခိုက်တာဆိုပြီးတာလီဘန်တွေကကြေညာခဲ့တယ်လို့ AS သတင်းကြော်ရီကလည်းသူတို့လက်ချက်ဖြစ်ကြောင်းကြေညာခဲ့ပါတယ်မြောက်ကိုရီးယားနိုင်ငံကဗန်လုံငန်း၈ခုနဲ့ဗန်ရာရှိ26အုပ်တို့ပေါ်ပြစ်မှတ်ထားတဲ့အရေးယူတိုက်ခတ်မှုအသစ်တွေချမှတ်လိုက်တဲ့အကြောင်းအမေရိကန်ဗန်နိုင်ဝန်ကြီးဌာနကကြေညာလိုက်ပါတယ်လူမျိုးများထိခိုက်တိုက်ခိုက်စေမဲ့လက်နက်တွေနဲ့ပက်ထင်တဲ့မစ်ဆိုင်းတုံးအစီအစဉ်တွေအတွက်နိုင်ငံကဗန်နိုင်းစနစ်ကိုတုံးချနေတဲ့မြောက်ကိုရီးယားနိုင်ငံသားတွေကိုပြစ်မှတ်ထားတန်ခတ်ဖို့ရည်ရွယ်တာဖြစ်ကြောင်းလဲဗန်နိုင်းဝန်ကြီးဌာနကမနေ့ကကြေညာချက်မှာဖော်ပြခဲ့တာပါထိုင်းနိုင်ငံမှာစဘာဝယ်ရွေးစီစဉ်ကိုကန့်ကွက်ပုံညံပြင်းမှုနဲ့ဆက်နပြီးပေါ်ဆမှုနဲ့အေးအေးယူခံရတဲ့ထိုင်းဝန်ကြီးချုပ်ဟောင်းရင်းလက်ရှင်တော်ကမြက်ွက်ထောင်နဲ့ငါးနဲ့စင်ချက်ချမှတ်လိုက်ပါတယ်။အစောပိုင်းကြားနာမှုတွေမှာဝန်ကြီးချုပ်ဟောင်းရင်းလက်တလားကြာဖြစ်ခဲ့ပြီးနောက်မှာပဲထိုင်းတရားရုံးချုပ်ကစင်ချက်ကိုဒီကနေ့ကြေညာလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်မှာကြုံရတဲ့အချက်တွေကိုအမြန်ဆုံးဖြေရှင်းဖို့နဲ့ဒေသတွင်းမှာချမ်းပတ်ဝါဒပြန့်နှံ့မဲ့အနေအထားကြီးကြီးမားမားရှိနေတဲ့ကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကဒီကနေ့ပဲသတိပေးပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်ကအခြေအနေတွေနဲ့ပတ်သက်လို့မြန်မာတာဝန်ရှိသူတွေနဲ့ရှေ့သတင်းပတ်ထဲကုလသမဂ္ဂရုံးချုပ်ရှိရာဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာတွေ့ဆုံရမှာဆွေးနွေးနိုင်မှုမျှော်လင့်တဲ့အကြောင်းလဲမဟာမင်းကြီးကပြောဆိုလိုက်ပါတယ်။
သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတင်ပြပေးကြတာပါရှင်။ဒီညပိုင်းစီစဉ်ထုတ်လို့ရေးမှုကကိုအောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့မီခဲဒိုဘင်စကီဖြစ်ပါတယ်။ဒီမှာကတော့ခင်ဗျူထွေပါရှင်။ VOA American တန်ရဲ့ပုံထူးညညအစီအစဉ်တွေကိုည9:00ကနေ 10:00 အထိ line to meter 24 32 25 50နဲ့အစောပိုင်းနာရီဘက်9:00ကနေ9:00ခွဲအထိတို့တော့ line meter 190 kHz 1500ကနေအသံလွှင့်ပေးကြတာပါ။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.